Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA American တာမြန်မာပိုင်းစီစဉ်အားနေ2016ခုနှစ်နိုဝင်ဘာလ28ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်ထောင်စုရဲ့မြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ Facebook အသုံးပြုကြသူတွေအတွက်လည်း VOA ရဲ့ Facebook စာမျက်နှာပေါ်ကနေအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာခုနနက်ချင်းထုတ်လို့နဲ့အစီအစဉ်ရဲ့တာဝန်မှုကတော့ကျွန်တော်စံမိုးပြီပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါကျူဘာသမ္မတဟောင်းဖီဒယ်ကက်စထရိုကွဲလွန်မှုကလည်းကျူဘာဆိုင်အမေရိကန်မူဝါဒကွဲပြားနိုင်မှုထင်ရှားနေပြီးသမ္မတဘဲရစ်အိုဘားမားနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ကြားကမ္ဘာရေးရှုမြင်သူကွဲပြားတာကိုပိုတိလာစေပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဒေါန်ဆန်းစုကြည်ရှေ့သတင်းပတ်တယ်မှာစင်ကာပူနိုင်ငံကိုတွားရောက်มาဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆက်မှုဝင
်โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေနဲ့အတူဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
အငင်းညာရရှိတဲ့သူတို့အမြင်သူတို့သဘောထားတွေပြောပြရတယ်ငါတို့ကလည်းငင်းညာလိုချင်တဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်ကိုယ့်အမြင်ကိုယ်သဘောထားတွေပြောတ
ယ်ဒါကတော့လွှတ်တော်ရဲ့ဥပဒေဆိုင်ရာတုံးသက်ရေးကော်မရှင်ရဲ့ဥက္ကဋ္ဌသူရဥရှိမန်းဖြစ်ပါတယ်တရင်တော်ကိုတင်ဆက်တဲ့အချိန်မှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်ဒါအပြင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်တယ်လို့မြန်မာပြည်ကပေးစာတင်းစာဆရာဥစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဏ္ဍနဲ့ကမ္ဘာတစ်လောထူးခြားဆန်ပြားတရင်များစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရရှိထားတဲ့နိုင်ငံတကာတရင်တွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝေးအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ကွန်ပျူတာကိစ္စတွေပေါ့ဗျာပညာရေးကိစ္စတို့နော်လမ်းပန်းဆက်တွေ့ရေးကိစ္စကတော့ကျွန်တော်တို့ဒီတိုင်းရင်းသားဒေသတွေ
ကျူဘာသမ္မတဟောင်းဖီဒယ်ကက်စထရိုကွဲလွန်မှုကနေကျူဘာဆိုင်ရာအမေရိကန်ရဲ့မူဝါဒကွဲပြားနိုင်မှုဟာထင်ရှားလာနေပြီဖြစ်ပြီးသမ္မတဘဲရစ်အိုဘားမားနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ရဲ့ကမ္ဘာရေးရှုမြင်ပုံကွဲပြားတာကိုပိုးပြီးထင်ရှားလာစေပါတယ်အမေရိကန်နဲ့ကျူဘာတို့ကြားနှစ်ပေါင်း50ကျော်ဆက်ဆံရေးဖြတ်တောက်ထားရကနေပြန်ပြီးဆက်ဆံမှုလှုပ်ဆောင်လာတာဟာသူ့ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအောင်မြင်မှုတရလို့သမ္မတအိုဘားမားကရှုမြင်တာပါ28ခုနှစ်ကစပြီးပထမဆုံးအချိန်ဖြစ်တဲ့ March လတည်းမှာ American သမ္မတတဦးအနေနဲ့တောရောက်လဲပတ်ခဲ့ပြီးတော့ Cuba ပြည်သူတွေကိုဒါဟာဆင်းရဲခဲ့ခါးသီးတဲ့နောက်ဆုံးအကြမ်းကြမ်းညှိမြှုပ်ဖို့လာရောက်ခဲ့တာလို့သမ္မတ Obama ကတင်စားပြောဆိုခဲ့တာပါ။အရေးကောက်ခံသမ္မတ Donald Trump ကတော့တောက်ကြိုင်နဲ့ Cuba ဒေါ်လာရင်းခေါင်းဆောင် Fidel Castro ကိုကွယ်လွန်ခဲ့တဲ့နောက်မှာ Castro ဟာနှစ်ပေါင်း60လောက်သူ့နိုင်ငံသားတွေကိုဖိနှိပ်အုပ်ချုပ်ခဲ့တဲ့ရက်ဆက်တဲ့အာဏာရှင်တဦးဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြီးပြောဆိုခဲ့ပါတယ်။လက်ရှိမှာ Cuba နိုင်ငံကိုအသက်85နှစ်ရှိပြီဖြစ်တဲ့သူ့ရဲ့ညီရောကက်စထရိုကအုပ်ချုပ်နေတာဖြစ်ပြီးသူကအမေရိကန်နဲ့ဆက်ဆံရေးပြန်ပြီးလုပ်ဖို့အတွက်ဆောင်ရွက်ခဲ့တာပါအသက်60အရွယ်ဖီဒယ်ကက်စထရိုကွယ်လွန်ခဲ့တဲ့နောက်ပိုင်းအမေရိကန်မှလည်းသမ္မတအဖြစ်နဲ့ထရမ့်တက်လာတော့မှမဟုတ်နှွေးထွေးဆပြုတ်လာတဲ့နှစ်နိုင်ငံဆက်ဆံရေးအနာဂတ်ကတော့မေးခွန်းထုတ်စရာတွေဖြစ်လာနေပါတယ်ဒါပေမဲ့အမေရိကန်နဲ့ကျူဘာနှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြန်ဆက်အချိန်ကမေးမြန်းခဲ့တော့ကတော့အတော်လေးအပြည့်သဘောဆောင်တဲ့တုံ့ပြန်မှုတွေတွေ့ခဲ့ရပါတယ
်ကွယ်လွန်သွားပြီဖြစ်တဲ့ကျူဘာတော်လိုင်းကောင်းဆောင်ဖီဒယ်ကက်စထရိုအတွက်ကျူဘာနိုင်ငံသားတွေဝမ်းနည်းကြေကွဲနေကြပါတယ်နိုင်ငံတော်အလန်တဝက်လွှင့်ထူနေကြသလိုကက်စထရိုအတွက်ဝမ်းနည်းခြင်းအထိမ်းအမှတ်သတင်းပတ်ကိုစတင်လိုက်ကြပါပြီဆိုရှယ်လစ်တော်လိုင်းကောင်းဆောင်ကက်စထရိုဟာအချိန်အတော်ကြာနာမကျန်းဖြစ်နေတာကပြီးခဲ့တဲ့တောက်ကြနေ့အသက်90အရွယ်မှာကွယ်လွန်သွားတာဖြစ်ပါတယ်ဘာကြောင့်သူသေဆုံးသွားလဲဆိုတာအခုချိန်ထိထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးဝန်ထမ်းချင်းအထိမ်းအမှတ်အခမ်းအနားတွေတနင်္လာနေ့မှာဆက်လုပ်ဖို့စီစဉ်ထားပြီးဟာဗာနာမြို့တော်ရဲ့တော်လိုင်းရင်ရှင်မြေမှာကျူဘာနိုင်ငံသားတွေစုဝေးကြမှာဖြစ်ပါတယ်။အဲ့ဒီနေရာဟာကက်စထရိုကသူ့ကိုချစ်ခင်လေးစားတဲ့လူတို့ကိုမေခွန်းပြောလို့ရှိတဲ့ရင်မြင်လည်းဖြစ်ပါတယ်။ကက်စထရိုရဲ့ရုပ်အလောင်းကိုနိုင်ငံရဲ့အရှိတောင်ဘက်ဆန်ဒီယေဂိုဒီကျူဘာမှာဒီဇင်ဘာလ4ရက်နေ့ကျရင်မိသားစုမှာဖြစ်ပြီးအဲ့ဒီနောက်ဗုဒ္ဓနေ့မှာတော့ကက်စထရိုရဲ့အယိုးပြာကိုနိုင်ငံရဲ့အရှိဘက်ကိုဥတီပြီးတည်ဆောင်ကြမှာဖြစ်ပါတယ်။သုံးရကြာစီတန်းတည်ဆောင်မဲ့အဲ့ဒီအစည်းအဝေးမှာလာယာလန်းရဲ့ပြောင်းမြန်အတိုင်းလူငယ်တော်လိုင်းရေးသမားတွေနဲ့1959ခုနှစ်ဇန်နဝါရီအာနာမသိငင်ဟာဗာနာမြို့ကိုကြိုတင်လက်ဦးမှုယူခဲ့တဲ့ကက်စထရိုရဲ့ရဲဘော်ရဲဘဲဟောင်းတပုံနီလဲလိုက်ပါတည်ဆောင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမိုင်ယာမီမှာတော့ Ladies and White လို့လူသိများတဲ့အတိုက်ခံအဖွဲ့ကလည်းအခြားသောကျူဘာအစိုးရဆန့်ကျင်အဖွဲ့တွေနဲ့ပူးပေါင်းပြီးကျူဘာရဲ့ဒီမိုကရေစီရေးကိုထောက်ခံကြောင်းပြသတဲ့အနေနဲ့စူဝေးဆန္ဒပြကြမှာဖြစ်ပါတယ်။Ladies and White အဖွဲ့ကို2003မှာတည်ထောင်ခဲ့တာဖြစ်ပြီးအာနာရှင်တွေကိုဆန့်ကျင်လို့ထောင်ချသွားတဲ့အိမ်တော်ဦးစီးတွေကိုထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်
ရုရှားကထောက်ပံ့မှုပေးနေတဲ့ Syria ဆိုတာတက်တွေဟာအပြက်စီးတွေနဲ့ပြည်နေတဲ့အလက်ပုံမျိုးအရှိပိုင်းဒေတာတွေတနည်းအနေနဲ့မှာပုံမတိုးဝင်လာတာတွေ့ရပါတယ်။ဒါကသဘုံတွေထိန်းချုပ်ထားတဲ့အပိုင်းကိုပြိုကွဲစေဖို့ရည်ရွယ်တဲ့မဟာဗျူဟာဖြစ်ပုံရပါတယ်။ဒီအရှိပိုင်းဒေတာကနေတဲ့ဒေတာကံအများပြားဟာအစိုးရထိန်းချုပ်ထားတဲ့အလက်ပုံနောက်ချမ်းကိုလာရောက်ခိုးလို့မဲ့အနေထားတွေ့နေရတယ်လို့လက်နက်ကိုင်မဟုတ်တဲ့ကယ်ဆယ်ကူညီအဖွဲ့ White Helmets ကပြောပါတယ်။ Syria ဆိုတာတရင်မှာတော့အစိုးရတပ်တွေဟာရုရှားရဲ့လေကြောင်းအကူအညီကိုရယူပြီးသဘုံနဲ့ဒုတိယအကြီးဆုံးပင်မဌာနကိုတနင်္ဂနွေနေ့မှာဝင်သိမ်းနေတယ်လို့ရေးသားဖော်ပြပါတယ်။အလက်ပုံအရှိပိုင်းကဆာခါရက်ကွက်ကိုတနင်္ဂနွေညက်ပိုင်းမှာအစိုးရတပ်တွေရောက်သွားပြီးနေရာယူထားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အခုလို Syria သမ္မတ Bashar al-Assad ကိုသစ္စာခံတဲ့တပ်တွေဆာခါရက်ကွက်ကိုတိုက်နိုင်တာအရှိပိုင်းကသဘုံတက်တွေကိုသူတို့ကတောင်းမြောက်နှစ်ချမ်းကွဲတော့အောင်ထိထိရရောက်လှုပ်ဆောင်နိုင်မှာဖြစ်ပြီးသဘုံတက်တွေကျသွားနိုင်တယ်လို့သုံးသပ်သူတွေကသတိပေးပါတယ်။ပြင်းတဲ့သတင်းဌာနကလည်းတိုက်ခိုက်တက်တွေဟာသူတို့ရဲ့ဆာခအရက်ကအနေထားကိုပြန်ပြီးစုစည်းနေတယ်လို့သဘုံဘက်ကပြောကြားချက်ကိုကိုးကားပြီးရေးပါတယ်။ဒါပေမဲ့ရုရှားနဲ့ Syria အစိုးရတက်တွေတုံးနေတဲ့စစ်လင်းတွေကဒေတာရင်းရှိသမျှကိုဖျက်ဆီးနေတယ်လို့ဖော်ပြပါတယ်။အစိုးရသိနေတဲ့အလက်ပိုးရှေ့ပိုင်းမှာဒေတာကနှစ်သိန်းခွဲလောက်ပိတ်မိနေတယ်လို့အနောက်နိုင်ငံစောင့်ကြည့်ဖွဲ့တွေကပြောပါတယ်။
ကွယ်လွန်သွားပြီဖြစ်တဲ့အီရန်ဒေါ်လာရင်းခေါင်းဆောင်တူရဲ့သားကိုတနင်္ဂနွေနေ့ကထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။အသက်60အရွယ်အာမက်မွန်တာဇရီဟာအီရန်ဘာသာရေးခေါင်းဆောင်တူဖြစ်တဲ့အာယာတိုလာဟူစိန်အာလီမွန်တာဇရီရဲ့သားဖြစ်ပြီးနိုင်ငံတော်လုံခြုံရေးပေါ့ကြားမှုကန့်သတ်ထားတဲ့အတန်ဖိုင်ဖြန့်ဝေမှုနဲ့အီရန်ဘာသာရေးအထူးတရားရုံးကဘာသာရေးအတွက်အရေးပါတဲ့ကူအွန်မြို့မှာစီရင်ချက်ချလိုက်တာဖြစ်တယ်လို့အီရန်ကျောင်းသားသတင်းဌာန ISNA ကပြောပါတယ်။SNA သတင်းအရအီရန်အီရတ်စစ်ပွဲပြီးဆုံးချိန်1988ခုနှစ်မှာတွင်းယူထားတဲ့အတန်ဖိုင်ကိုမွန်တာဇရီကဖြန့်ချိလိုက်တာဖြစ်ပြီးအဲ့ဒီအတန်ဖိုင်ထဲမှာထောင်ချီတဲ့အကျဉ်းသားတွေကိုအဆုံးစီရင်တပ်ဖြတ်တာနဲ့ပတ်သက်လို့သူ့ဖခင်ကအာနာပိုင်တွေကိုပြစ်တင်ဝေဖန်နေတဲ့အတန်ဖိုင်တွေပါဝင်တာဖြစ်ပါတယ်။ဖခင်ဖြစ်သူအယာတိုလာဟူစိန်အာလီကတော့2009ခုနှစ်မှာကွယ်လွန်ခဲ့ပြီးအီရန်ရဲ့အစ္စလာမစ်တော်လှန်ရေးခေါင်းဆောင်အယာတိုလာခိုမေနီရဲ့ညာလယ်ရုံးဖြစ်ပါတယ်။ဖခင်မွန်တာဇရီကတော့အစိုးရဆန့်ကျင်တဲ့အီရန်ပြည်သူမူဂျာဟီဒင် MEK အဖွဲ့နိုင်ငံရေးလှုပ်ရှားသူထောင်ချီကိုတပ်ဖြတ်တဲ့ကိစ္စမှာကန့်ကွက်ပြောဆိုတဲ့အနေငယ်သောခေါင်းဆောင်တွေကတူးဖြစ်ပါတယ်။ MEK အဖွဲ့ဟာအီရန်အီရတ်စစ်ပွဲမှာဆဒမ်ဟူစိန်ဘက်တော်သားတွေဖြစ်ကြပါတယ်။
ယူအေဗရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်၏တိုင်းပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဟာရှေ့သတင်းပတ်ထဲမှာစင်ကာပူနိုင်ငံကိုတွားရောက်มาဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်လီဆန်လင်းရဲ့ဖိတ်ကြားချက်အရတွားရောက်မယ်ဒီခေတ်စဉ်စတင်မယ်ရက်အတိအကျမသိရသေးပေမဲ့ဒီဇင်ဘာ1ရက်နေ့မှာတွားပင်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံမှာဧပြီလ1ရက်အစိုးရတက်လာခဲ့ပြီးတဲ့နောက်ပိုင်းအာရှခေါင်းဆောင်တူဖြစ်တဲ့စင်ကာပူဝန်ကြီးချုပ်ဟာဂျွန်လထဲမှာမြန်မာနိုင်ငံကိုပထမဆုံးထားရောက်ခဲ့တဲ့စင်ကာပူတဲ့နောက်ပိုင်းမှာစင်ကာပူမြန်မာနိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာတိုးမြင့်လာခဲ့တာဖြစ်ပါတယ်။ဒီခေတ်စမှာပဲနိုင်ငံကြားရပ်ပေါင်း30ဗီဇာကင်းလွတ်ခွင့်အစီအစဉ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတမန်နိုင်ငံကုလက်မှတ်ကိုင်ဆောင်သူတွေအတွက်ဗီဇာကင်းလွတ်ခွင့်ရပ်ပေါင်း30နေထိုင်ခွင့်ပြုမယ့်အစီအစဉ်ကိုဒီဇင်ဘာ1ရက်နေ့မှာစတင်မှာပါ။အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့မြန်မာနဲ့စင်ကာပူနိုင်ငံတို့ဟာဒေတာရင်းမှာအပြန်အလှန်စီးပွားကုန်သွယ်မှုတွေနဲ့အနီးကပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံမှာစင်ကာပူမှာမြန်မာနိုင်ငံသားတိုင်းနဲ့ချင်းနေထိုင်လုပ်ကိုင်နေကြတာဖြစ်တယ်လို့မြန်မာနိုင်ငံရဲ့နိုင်ငံခြားချင်းနေမြို့မှာနံမှုနဲ့ကုန်သွယ်မှုတွေမှာလည်းအရေးပါတဲ့နိုင်ငံမှာ2016အောက်တိုဘာအထိအမေရိကန်ဒေါ်လာ15ဘီလီယံခွဲကျော်ရင်းနှီးမြှုပ်နှံမှုရှိနေလာမှုစင်ကာပူဟာတရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံရဲ့ဒုတိယမြောက်ရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံမှာစင်ကာပူနဲ့မြန်မာနိုင်ငံကြားတန်တမာဆက်ဆံရေးအရ1966ခုနှစ်မှာစတင်ခဲ့တာမှအခုဆိုနှစ်ပေါင်း50ပြည့်ခဲ့ပါပြီ
။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာသမရဘတ်ကွန်ဟေးရာထူးကနှုတ်ထွက်ပေးဖို့တောင်းနေချီတဲ့လူအုပ်ကြီးကစနေနေ့ညနှောင်းပိုင်းအထိလမ်းမတွေပေါ်ခြိတက်ကြပြီးသတင်း၅ဘက်ကြအကြီးဆုံးလူလူလှုပ်ရှားမှုဖြစ်ခဲ့ပါတယ်။တလကြာကြာလူလူဆန္ဒပြပွဲအတွင်းဒီနှစ်အစောပိုင်းကဖြစ်ခဲ့တဲ့အဂတိလိုက်စားမှုအရှုပ်တော်ပေါ်နဲ့ပတ်သက်လို့ဆန္ဒပြလူအုပ်ကြီးတွေဟာစိုးမျိုးတော်ကအဓိကလမ်းမကြီးတွေပေါ်မှာနေရာယူခဲ့ကြတာဖြစ်ပါတယ်။မနေ့စနေနေ့တုန်းကတော့ပြည်သူ 2,800 ကျော်လောက်လမ်းမတွေပေါ်ခြိတက်ခဲ့ရတယ်လို့ရဲရရှိတွေကပြောဆိုပြီးဆနပြပွဲစီစဉ်သူတွေကတော့ခမန်းကြီးလူတန်းခွဲလောက်ခြိတက်ကြတယ်လို့ပြောပါတယ်ဆနပြသူတွေသမရနေအိမ် နေအိမ်ဖြစ်တဲ့အပြာရောင်နန်းတော်တွေကိုမွေရောက်နိုင်ဖို့နဲ့အကြမ်းဖက်မှုတွေတားဆီးဖို့ရဲတပ်ဖွဲ့ဝင် 2,000 ခွဲလောက်လုံခြုံရေးချလာခဲ့ပါတယ
်။တူရကီနိုင်ငံဒီယာဘကီယမ်မြို့မှာတူရကီအာဏာပိုင်တွေဖမ်းဆီးတာခံခဲ့ရတဲ့ VOA ကတ်ဌာနမှာတာဝန်ထမ်းဆောင်နေသူကာဂျီချန်ဖောက်ကင်ဟာအခုပြန်လည်လွတ်မြောက်လာပါပြီ။စနေနေ့ကသူ့မှာအဖမ်းခံရပေမဲ့ဘာကြောင့်ဖမ်းနေဆိုတာအသေးချာမသိရသေးပါဘူး။ဒီဒေတာအရေးပေါ်အခြေအနေကြီးညာတဲ့ဒေတာမျိုးရှေ့နေကိုယ်တိုင်တော့သူမနဲ့ငားအတွက်ဆက်သွယ်ရနိုင်မှာမဟုတ်ဘူးလို့သူမရဲ့မိသားစုကပြောပါတယ်။ BBC သတင်းဌာနအတွက်ပါအလွတ်သတင်းတောက်ဖြစ်သတင်းပို့နေတဲ့ Falcon ဟာချင်းနီမန်းရင်းတစ်ခုပြောကြတဲ့သတင်းပို့ဖို့အလားဆရက်ပြည်နယ်ကရဲလုံခြုံရေးဂိတ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်
။ AIDS ရောဂါကိုဖြစ်စေတဲ့ HIV ဘိုးမပြန့်ပွားစေဖို့အတွက်စမ်းသပ်အဆင့်ရှိတဲ့ကာကွယ်ဆေးကိုတောင်အာဖရိကနိုင်ငံမှာစတင်သုံးစွဲနေပြီဖြစ်ပါတယ်။အမေရိကန်အမျိုးသားကျန်းမာရေးဌာန NIH ရဲ့ကြေညာချက်အရ HVTN 0.2% အမည်ရှိတဲ့ HIV ရောဂါကြိုတင်ကာကွယ်ဖို့အဆင့်မြင့်နောက်ဆုံးထိုးဆေးကိုတောင်အာဖရိကနိုင်ငံမှာစမ်းသပ်အဆင့်အနေနဲ့သုံးမှာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံဟာ HIV AIDS ရောဂါ9တန်းရှိပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြူတက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြတာဖြစ်ပါတယ်။သတင်းဖွင့်မဲမှာစက်ပိုင်းဆိုင်ရာချွင်းကျအနေငယ်ဖြစ်ခဲ့တဲ့အတွက်အထူးအနုညွတ်တောင်းပန်ပါတယ်ခင်ဗျာ။အခုရင်ဆုံးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလှော်တဲ့ဘက်ကိုကြားပါမယ်။ KNU ကင်းအမျိုးသားအစည်းအရုံးခေါင်းဆောင်တွေနဲ့အငိမ့်စားဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေတို့မနေ့ကတွေ့ဆုံခဲ့မှုကိုကြည့်ရင်လက်ရှိမြန်မာစီးရဲနဲ့နိုင်ငံရေးနောက်ကွယ်မှာအာဏာရှင်ဟောင်းတဦးဟာအခုချိန်ထိရှိနေသေးတယ်လို့မြန်မာနိုင်ငံရေးလေလာတုံးသက်သူတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံအရှိမြောက်ထက်မှာဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားစီးရဲတင်းမာမှုတွေဖြစ်ပွားနေချိန်မှာညဉ့်ညံရေးကိစ္စနဲ့ဆွေးနွေးဖို့ KNU ခေါင်းဆောင်တွေဟာနေပြည်တော်ကိုရောက်ရှိနေရတာလည်းဖြစ်ပါတယ်။အကြောင်းစုံကိုမန့်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်ခင်
။နိုဝင်ဘာလ28ရက်နေ့ကနေပြည်တော်မှာရှိတဲ့သူ့ရဲ့နေအိမ်မှာဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေက KNU ခေါင်းဆောင်တွေကိုဖိတ်ခေါ်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဘာအကြောင်းအရာတွေဆွေးနွေးခဲ့ကြသလဲဆိုတာအသေးစိတ်မသိရပေမဲ့ငြိမ်းချမ်းရေးကိစ္စသဘောထားအမြင်တွေဖလှယ်နိုင်ဖို့ရှိတယ်လို့အများကသုံးသပ်ကြပါတယ်။အခုလိုစစ်အာဏာရှင်ဟောင်းတပ်ဦးဖြစ်နာမည်ကြီးခဲ့တဲ့ဦးတန်းရွှေအနေနဲ့လက်နက်ကိုင်တိုင်းသောအဖွဲ့ဖြစ်တဲ့ KNU ကရင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုကိုအများပြည်သူသိအောင်ထုတ်ပြန်တာဟာလက်ရှိမြမတက်မတော်ရဲ့နောက်ကွယ်မှာသူရှိနေသေးတယ်ဆိုတာထင်ထင်ရှားရှားပြသလိုက်တာဖြစ်တယ်လို့မြမစီရေးလေလာသုံးသပ်နေတဲ့စစ်ထောက်လန်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကပြောပါတယ
်။ကျွန်တော်အမြင်တော့လေကျွန်တော်ပုံမှန်လင်းပြောတော့ဒါအခုချိန်တည်းလေပူဇော်မှုဤတန်းရွှေကဒီတမ်းတော်ရဲ့နောက်ကွယ်မှာရှိနေသေးတယ်။အရင်တုန်းကတော့ဟိုတမ်းတော်ရဲ့နောက်ကွယ်ရဲ့နောက်တစ်ခုကခုနပြောပါလိဟိုပီကန်ပြို့ပေါ့လေသူရဲ့ပါတီရဲ့နောက်ကွယ်မှာရှိတယ်ဆိုတဲ့ဥစ္စာကတော့ဒီနေ့ကြာကြာတွေ့ရမှာဖြစ်ပါလိမ့်မယ်။အော်ဒီကြားထဲမှာအခုပေါ့လေ။ဒါဗိုလ်ချုပ်မှုကြီးတန်းရွှေကဒေါ်စားစုကြည်နဲ့တွေ့တာတစ်ခါပေါ်လာတယ်။ဦးဒါမူဒုံစီပေါ်နဲ့တွေ့တာပါလား။မသားကိုကြည့်ကြည့်အားဖြင့်တော့ဗိုလ်ချုပ်မှုကြီးတန်းရွှေကလုံးဝအငားယူသွားတော့လုံးဝမဖြစ်နိုင်ပါဘူး
။ဟုတ်ကဲ့။အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမြောက်ပိုင်းနယ်စပ်မှာစီးရဲရတင်းမာတဲ့အခြေအနေကလည်းဖြစ်ပေါ်နေတဲ့အချိန်ဆိုတော့အခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ရဲ့ခေါင်းဆောင်တွေနဲ့ဦးတန်းရွှေကတွေ့ဆုံတာဟာသူအနေနဲ့ဒီငင်းငယ်ရေးကိုလူလားတယ်ဆိုတာပြသခြင်းနဲ့လို့ရောမြင်လို့ရမလားရှင
့်အဲ့တော့ဗမာပြည်နိုင်ငံရေးမှာဒီစစ်တပ်ကဟာလာတကယ်ကိုခင်ဗျာရိုးသားသားနဲ့တိုင်းပြည်အတွက်ကိုရိုးသားသားပေါ့လေဖြစ်မယ်ရှိမယ်ဆိုလို့ရှိရင်တကယ်တကယ်အခုလက်ရှိအချိန်မှာဒေါ်စန်းစုကြည်နဲ့ဦးဆောင်မှုအောက်မှာရှိတဲ့မှာလေဘာဖြစ်လို့လဲဆိုတော့အခုဖြစ်နေတဲ့အခြေအနေအားလုံးကကျွန်တော်ကစစ်သားတယောက်ဖြစ်တဲ့အခါကျတော့မွေးပန်းလူချင်းမင်းနဲ့တကယ်တကယ်တော့ပြစ်တင်ဖြစ်တတ်တာကငင်းငယ်ရေးပြလို့ညီလာခံမလုပ်ခင်ပါဝေကူကစစ်တပ်ကလည်းအပြစ်ရတာကိုအရင်ဆုံးပြင်ညာတက်ပါတယ်။အပြစ်တိုင်းသားဘက်ကလည်းအပြစ်ရကြ။အဲ့တော့မရတဲ့လူကတော့ဟိုနည်းမလူဆိုးပါဗျာ။သူကအဲ့လိုဖြစ်တင်နေဗျာ။နောက်တစ်ခါစစ်တပ်ကအင်အားကြီးတဲ့ဖွဲ့စည်းပြတဲ့ကြောင့်မို့သူကကိုကြီးတယောက်အနေနဲ့ကိုချင်းစာနာတတ်ဖို့လိုတယ်။အကူကကခုနကတော့တော်ဒီတော်ဒီနဲ့သွားပြီးတော့မှဟုတ်လားကျွန်တော်တို့အရင်သတ်မှတ်ထားတဲ့ငယ်ညီတွေရှိတယ်ဒါတွေကိုကြော်ပြီးတော့မှသူတို့အနာအထီကိုသွားပြီးတော့မှဟိုတွေးတူးသားပြီးတော့မှရှမ်းနယ်လည်းသွားလုံးလိုက်ကချင်ကိုလည်းသွားလုံးလိုက်ပလောင်ကိုလည်းသွားလုံးလိုက်နေအဲ့လိုမျိုးသွားပြီးတော့မှဟိုဗိုလ်ကျသူတို့ဖြစ်နေတယ်ကျွန်တော်အမြင်ပေါ့လေအော်အဲ့လိုလုံးနေတာကကျွန်တော်တိုင်းသားဟိုဘက်ကလိုက်ကိုပြောတာမဟုတ်ဘူးတိုင်းသားတွေဘက်ကလည်းအခုလိုပေါ့လေမူဆယ်တို့ကားလန်းတို့လူတွေဒုက္ခရောက်အောင်တော့မလုပ်သေးဘူးဗျအဲ့တော့ တကယ်ပြေကုန်တာဘယ်လိုပေါ့တစ်ခါနေတိုက်တာတော့ကျွန်တော်ဘာပြောလို့နေမီတတ်တတ်မမမရှိတဲ့အခါကျတော့ဒီစစ်ပွဲတွေကဟိုဖြစ်နေကြပါပဲစစ်ပွဲတွေဖြစ်နေခက်နေတယ်များတော့ဘလို့မှနိုင်ငံရေးစကားပြောတယ်ဆိုတာကအတိတ်ပဲမရှိပါဘူးဗျာ
ဒီအတော့အတွင်းမှာပဲနေပြည်တော်ကိုရောက်နေတဲ့ KNU ဥက္ကဋ္ဌစောမူတူစေဖိုးကောင်းဆောင်နဲ့ကိုစလေအဖွဲ့နဲ့စနေနေ့ကတွေ့ဆုံခဲ့တဲ့ပြည်ထောင်စုလွှတ်တော်ရဲ့ဥပဒေဆိုင်ရာတုံးတက်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းကတော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးသဘောထားအမြင်တွေကိုဆွေးနွေးခဲ့ကြောင်းသတင်းတောက်တွေကိုတွေ့ဆုံပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ
်။ဒါပဲဖြစ်ကောင်းတဲ့တွေ့ဆုံမှုနော်။ငြိမ်းချမ်းရရှိတဲ့သူတို့အမြင်သူတို့သဘောထားတွေပြောပြရတယ်။ငါတို့ကလည်းငြိမ်းချမ်းလိုချင်တဲ့ပုံစံများဖြစ်တဲ့အတွက်ကိုယ့်အမြင်ကိုယ်သဘောထားတွေပြောတယ်။အဲ့ဒီမှာငင်းငယ်အတွက်ဂျူပန်အထုတ်သူမှန်မများကိုကူကစနမလေးစားတယ်နော်တံမိုးလေးထားတယ်ဆိုရလဲပြောလိုက်ပ
ါအလားတူ KNU ခေါင်းဆောင်တွေဟာတမနာဟောင်းဦးသိန်းစိန်နဲ့လည်းမနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်နိုဝင်ဘာလ25ရက်နေ့ကတမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ခေါင်းဆောင်တွေတွေ့ဆုံ
မင်းချင်းနိုင်ပြပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်မငင်းချမ်းတဲ့တိုင်းသားဒေသတွေမှာပညာရေးလမ်းပန်းဆက်သွယ်ရေးစတဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေဘက်ကိုအာရုံမလှည့်နိုင်သေးဘူးဆိုပြီးတော့ရှမ်းပြည်နယ်မဲဆန္ဒနယ်အမှတ်3လာရှုခရင်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့စိုင်းဝမ်လှိုင်ခန်းကပြောဆိုလိုက်ပါတယ်တိုင်းဒေသကုစားပြုလွှတ်တော်အမတ်တယောက်ဖြစ်ရတာမလွယ်ဘူးလို့လည်းမတည်ငြိမ်ဖြစ်နေတဲ့ဒေသကဒေသခံတွေရဲ့အရေးကိုဆောင်ရွက်ပေးနေတဲ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ် The Bush Institute ရဲ့အစီအစဉ်နဲ့ခေါင်းဆောင်ပိုင်းဆိုင်ရာတင်နန်းကိုအမေရိကန်ပြည်အောင်စုမှလာတက်တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်စိုင်းဝမ်လှိုင်ခန်းကိုကိုယ်စားဝန်လှိုင်တွဲဆုံမေးမြန်းထားတာကိုအခုတပတ်ရဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ကြပါပြီခင်ဗျာ
ဆိုင်ဝမ်လိုင်းခံကျွန်တော်တို့ရေရိုးတက်ဆုံနေတဲ့ရေတွေအတွက်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံဟာလက်ရှိမှာအသွင်ကူးပြောင်းစေကာလဖြစ်နေတဲ့အရေးကြီးတဲ့အချိန်မှရောက်နေပါတော့เนาะအခုတော့အခုဟာဆိုလို့ရှိရင်လည်းရှမ်းပြည်နယ်ဟိုဟာပေါ့ SNL ကိုစားပြုတဲ့အမျိုးသားလွတ်တော်မှတူဦးလည်းဖြစ်တယ်ဆိုတော့ဒီအခုလာတဲ့တင်နာမှာလည်းကျွန်တော်တို့စစ်ဖက်အရက်ဖက်ဆက်ဆံရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုတင်နာနေပူချပေးတယ်လို့ကြားပါတယ်ဆိုတော့မြန်မာနိုင်ငံအနေထားနဲ့ရောသူတို့ပူချတဲ့ဒီအမေရိကမှာပူချတဲ့ဒီနေ့အခြေအနေတင်းနေရောဟာဆတ်မှုရှိသလားပြန်အသုံးချနိုင်တဲ့အနေအထားမျိုးရောတွေ့ရသလား
ဟုတ်ကဲ့ပါကျွန်တော်တို့တိကတော့ဒီမှာတော့ကောင်းဆောင်မှုပေါ့လေနော်ကောင်းဆောင်မှုဆိုတာအမျိုးမျိုးရှိတာပေါ့နော်ကျွန်တော်တို့ဒီနိုင်ငံမှာကျွန်တော်နိုင်ငံမှာပြန်ရင်ပေါ့ကျွန်တော်တို့ဘလို့ဒီနိုင်ငံရေးထဲမှာပေါ့နော်ဘလို့ကျွန်တော်တို့ကလုတော်ကိုယ်စားလှယ်တယောက်အနေနဲ့ဘလို့ခန်းကန်တာနေပြီးတော့ဦးဆောင်နိုင်အောင်ဆတဲ့ဖြင့်ကျွန်တော်တို့တွန်းအားပေးပါတယ်ဥပမာဘလို့တတိရှိရမလဲနော်ဘလို့ရင်ဆိုင်ရမလဲဒီအမေရိကန်မှာဆိုလဲဒါတို့ဒီမိုကရေစီတတန်းရင့်ပြီဆိုပေမဲ့လည်းအရင်တုန်းကတော့ဆွဆွဆဆလုတ်ခဲ့ရတဲ့လူတွေများရှိတာပေါ့နော်နိုင်ငံဓမ္မတွေများရှိတယ်။နောက်ပြီးတော့တော့မှလွတ်တန်ခံခဲ့ရတဲ့ဓမ္မတွေလည်းရှိတယ်ပေါ့နော်။နိုင်ငံတကြွလှုပ်ရှားတဲ့နိုင်ငံဓမ္မတွေလည်းကျွန်တော်တို့လေ့လာရတာပေါ့နော်တွေ့ရတယ်။ဒါကြောင့်နိုင်ငံရေးမှာတိကတော့ကျွန်တော်တို့တံပိုးထားမှုပေါ့နော်။ဥမာကျွန်တော်တို့တတိရှိမှုတွေနော်စာနာမှုတွေပြီးရင်တကယ့်ကိုနော်ဒီပေးဆက်ခြင်းနဲ့စိတ်ရှိမှုတွေကိုကျွန်တော်တို့ဒီကောင်းဆောင်မှုတင်နန်းနေမှာကျွန်တော်တို့ဒီကောင်းဆောင်တို့ချင်းတွေရဲ့နဲ့ကပကောင်းဆောင်တွေရဲ့တို့ချင်းစီရဲ့တံပိုးထားမှုတွေကိုကျွန်တော်တို့လေ့လာရတယ်ပြီးတော့ဒီထက်ကနေကျွန်တော်တို့ကကိုယ့်ဟာကိုယ့်ရဲ့တံပိုးထားမှုကိုပြန်ရှာဖွေရမှာပေါ့နော်ဒါကြောင့်အခုအဓိကကတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှုပ်နေတယ်အထူးသဖြင့်ကျွန်တော်တိုင်းတာဒေတာမှာနော်လွတ်တော်ကိုယ်စားလှုပ်တယောက်လောက်ရတာအမှန်တမ်းမှမလွယ်ပါဘူးဒီနော်တော်တော်လေးကိုအန်တရာရှိတဲ့အကြားထဲမှာကျွန်တော်တို့သွားနေရပါတယ်ဒါပေမဲ့ဒါမျိုးဖြစ်တဲ့အချိန်မှာကျွန်တော်တတိရှိရပါမယ်ဒါကြောင့်ဒီနေရာကိုရောက်တော့ကျွန်တော်ပို့ပြီးတော့တတိရှိလာပါတယ်တတိယအမှန်မှအရေးကြီးတာပေါ့နော်ပြည်သူလူထုကတခုခုယဉ်ဆိုင်နေရပြီနော်ဥပမာကျွန်တော်တိုက်ပွဲဖြစ်လို့နော်လူတွေဖမ်းခံရတာတို့နော်ပြီးရင်ဒီနော်မရယာတပ်ဖြတ်ခံရတာကိစ္စတွေမျိုးတွေမှာဆိုရင်ကျွန်တော်တို့ချက်ချင်းပြည်သူတွေစီကျွန်တော်တို့ရောက်သွားပါမယ်အဲ့ဒီဖြစ်တဲ့အခင်းကျွန်တော်တို့ရဲ့မျက်စံနဲ့ပြည်သူတွေအရင်တွေ့ရပါမယ်ဒီလိုမျိုးတွေဟာအမှန်မှမလွယ်တဲ့တတိတွေပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုယ့်မျက်စံနဲ့ကိုယ့်ရဲ့မျက်စံနဲ့ကိုစားပြုတဲ့နေရာဆိုပါကိစ္စပဲဖြစ်ကျွန်တော်တို့အရင်တွေ့ရောက်ရမယ်အားပေးရမယ်တွေ့ရှိရမယ်ဖြစ်ပြတဲ့များအားလုံးကိုကျွန်တော်တို့နော်ပို့ပြီးတော့တက်တက်ကွက်ကွက်နော်အခြေအနေတွေရအောင်ကျွန်တော်ယူလာပြီးတော့လိုအပ်တဲ့ကျွန်တော်ဒီအစိုးရဌာနတွေနဲ့ကျွန်တော်တို့ပူးပေါင်းညှိနှိုင်းဆောင်ရတာရှိပါတယ်ပေါ့
။ဒါမှလည်းသူတို့ကိုစားပြုရအောင်ပါပေါ့။
ဟုတ်ပါတယ်ခင်ဗျာ။ဟု
တ်ကဲ့။ကိုဆိုင်ဝမ်လိုင်းကမ်ဟာဆိုလို့ရှိရင်ဒီအမျိုးသားလွတ်တော်အမှဖြစ်ပြီးတော့ဒီလွတ်တော်တွေကိုရောက်ပြီးတဲ့အချိန်မှာဒီရှမ်းပြည်ဆိုတာတောက်လျှောက် တိုက်ပွဲတွေဖြစ်နေတယ
်
မနေ့တနေ့အချိန်ထိတိုက်ပွဲတွေဖြစ်နေတာပဲဆိုတော့ဆိုတော့အခုပြောသားထဲမှာလည်းပါပါတယ်ဟိုတိုင်းသားဒေသကိုကိုစားပြုရတဲ့လွတ်တော်အမတ်တယောက်ဟာဟုတ်ကဲ
့တ
ော်တော်လေးကိုခက်ခက်ခဲခဲခက်ခဲနေအများကြီးရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့လွတ်တော်ကိုရောက်ပြီးတော့ကောကိုအခုဒီကိုကိုစားပြုတဲ့ကိုပြည်နယ်ကပြည်သူတွေကြုံတွေ့ခံစားနေရတဲ့ကိစ္စတွေပြည်လဲရေးအတွက်ပေါ့နော်သူသဖြင့်တော့ဒီတိုက်ပွဲတွေကိစ္စပေါ့ပြည်လဲတော့ဗားရီများလှုပ်ဆောင်ပေးပြီးပြီလေအခု6လ9လအတွင်းမှာပေါ့
ဟုတ်ကဲ့ဆက်ဆက်ချင်းကျွန်တော်တို့လွတ်တော်တက်ရပြီဆိုတော့နောက်ပိုင်းကျတော့ဒီဟာပေါ့နော်နေမြေတမလို့နေမရှင်းလင်းကိစ္စတွေနဲ့เนาะကျွန်တော်ဒီတိုင်းတားလက်နက်ကင်ဖွဲ့တိုက်ပွဲတွေဖြစ်တဲ့ကိစ္စတွေနေတွေမှာပေါ့လေအမျိုးတွေတော့တွာလာလှောက်ရှားနေတဲ့တောင်တူလေဓမ္မတွေတချို့ကျွန်တော်တို့ဒီဟောပေါ့တန်တရားရှိတဲ့လူတွေကိုကျွန်တော်ရွာသားတွေဖမ်းဆီးခံရတာတွေရှိတယ်ပေါ့လေအမျိုးကိစ္စတွေကြတော့ကျွန်တော်တို့ကျွန်တော်တို့ရဲ့ကိုစလဲကျွန်တော်ကိုစားပြုရတဲ့အလျောက်ကျွန်တော်တက်ဆိုင်ရာတိုင်းထင်ဌာနတွေမှာကျွန်တော်တွားတယ်တွေ့ဆုံတယ်ပေါ့လေညှိနှိုင်းတယ်ဒါကျွန်တော်တို့ရွာလူတွေကရွာမန်ကန်ပါကြောင်းပေါ့နော်ဒီကျွန်တော်အုပ်ချုပ်ရေးမှုတွေလည်းဒါထောက်ခံစားတဲ့ထုတ်ပေးပါကြောင်းစားတဲ့ပြင်ကျွန်တော်တို့ဝင်ရောက်ညှိနှိုင်းပေးရပါတယ်ပေါ့နော်အဲဆိုရင်လည်းကျွန်တော်တို့လည်းအပြည့်ပြည့်ဝငါနဲ့တွေ့ဆုံပါတယ်ဒါဒီတမတော်ဖက်ကလည်းအရာရှိကြီးလည်းသူတို့ဖြစ်ပြနေတဲ့အခြေအနေကိုကျွန်တော်တို့ရှင်းပြပါတယ်နော်အဲပါကြောင်းလဲဆိုဒီလိုလို့ဖြစ်ရတယ်ပေါ့နော်အဲဆိုရင်ကျွန်တော်တို့လည်းပြန်ပြီးတော့တောင်းဆိုမှုတွေရှိပါနော်ရိုက်နှက်မှုတွေမရှိပါနဲ့ကျွန်တော်တို့မိဘတွေနဲ့လားတယောက်တွေ့ဆုံခွင့်ရှိလားစားတဲ့ပြင်ပေါ့ရပါတယ်ပေါ့စားတဲ့ပြင်ကျွန်တော်တို့အဲ့လိုပေါင်းစားညှိနှိုင်းခွင့်တွေရတာပေါ့နော်ပြီးနောက်ပိုင်းတော့ခြေဆီးပြီးတော့ပြန်အလုံးပြန်လွတ်လာတာရှိပါတယ်ပေါ့နော်နောက်တစ်ခုကလည်းဒီကျွန်တော်တို့ပြီးခလာပိုင်းမှာတုန်းကလည်းကျွန်တော်တို့ကျွန်တော်ရဲ့မဲ့စန္ဒနဲ့မိုင်းရော်ဒေတာမှာဆိုရင်လည်းဒါအပြစ်မရှိတဲ့ကျွန်တော်တို့ပြည်သူပေါ့နော်၅ယောက်ကတက်မတော်စစ်ကြောင်းကနေပြီးတော့ဖမ်းဆီးပြီးတော့တက်ဖြတ်ခဲ့တဲ့ကိစ္စတွေမျိုးကျွန်တော်တို့ချက်ချင်းပဲတက်ဆိုင်ရာကျွန်တော်တို့တိုင်းဌာနတွေနော်ကျွန်တော်တို့ညှိနှိုင်းဆောင်ရွက်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီကျွန်တော်နိုင်ငံကလည်းကျွန်တော်တို့ဒီဒီမိုကရေစီကိုရှေ့ဦးတည်နေပြီနော်ကျွန်တော်တို့ဒီတရားဥပဒေပြူရေးမှန်တိုင်ရဲ့အုပ်ချုပ်ရေးမှန်တိုင်ရဲ့ပေါ့နော်အတရားစီရင်မှန်တိုင်ဒီမှန်တိုင်အတုံးလုံးကအတုံးခုစလုံးကကျွန်တော်တို့တက်တွဲညီညီလှုပ်ဆောင်ရမှာကိုအဲကြောင့်ကျွန်တော်တက်ဆိုင်ကအဲ့လိုကိစ္စမျိုးဖြစ်ဖြစ်ချင်းဆိုရင်ကျွန်တော်တို့မပြောပါဘူးဘယ်သူမှအပြစ်မပြောပါဘူးချက်ချင်းကျွန်တော်တို့နော်နင့်နာခဲ့တဲ့ဗီဒီယိုအတွက်ချက်ချင်းလှုပ်ဆောင်သွားတဲ့လို action ပြန်ဖြည့်ပြီးတော့နော်အပြစ်ပေးနိုင်အောင်နော်နင့်နာမှုတွေချက်ချင်းကဘာဖြစ်ဖြစ်နိုင်တော့ကျွန်တော်တို့မဖြစ်စေချင်ပေါ့ဗျာကျွန်တော်တို့ကတော့အများပြောတယ်အများတမ်းပြောတယ်မဖြစ်စေချင်ဘူးဗီဒူလူထုတွေမဲ့ဆန္ဒနယ်ကိုကျွန်တော်ဆင်းရင်လည်းအများတတိပေးတယ်ပေါ့နော်ဒါမျိုးတွေတတိထားပါနော်ကိုတို့ဒီစစ်ကြောင်းတွေရောက်လာရင်နော်ဘယ်လိုတတိအထားပေးနေရမလဲတော်တဲ့နဲ့တဲ့ဘယ်လိုမှတယောက်တည်းနော်ကိုတည်းမတော်တဲ့ကိစ္စတွေများဆက်ရပြင်ကျွန်တော်တို့အများတမ်းတတိပေးတယ်ပေါ့နော
်ပညာပေးတာ
ဟုတ်ကဲ့ဟုတ်ကဲ့
အတိပေးပညာပေးပေါ့
ဟုတ်တယ်ခင်ဗျအဲ့လိုဖြစ်လာချိန်ကျရင်ကျွန်တော်တက်ဆိုင်ကနော်တမတော်ကြီးကတက်ဆိုင်အတိုင်းထားနဲ့ကျွန်တော်ညှိနှိုင်းတယ်ပူပေါင်းဆောင်ရွက်တယ်တွေ့ဆုံတယ်ပေါ့နော်ပြီးရင်ကျွန်တော်တက်ဆိုင်ကဒီအုပ်ချုပ်ရေးပိုင်းတွေဒီရဲတွေကိုလည်းကျွန်တော်တို့ကကြားထဲကနေနော်ကျွန်တော်တို့တိတိုင်းပဲလေပြည်သူလူထုတွေကတော့အများအားကြောက်တရားကလည်းမကင်းလွတ်သေးဆိုတော့ကျွန်တော်တို့ရှေ့ရနေပြီးတော့သူတို့နဲ့ခေါ်ရွားပြီးတော့ပေါင်းဆောင်ညှိနှိုင်းရတာဒီကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ညီမနိုင်ငံရေးမှာလက်ရှိအချိန်အထိကတော့စစ်တပ်ရဲ့ခံကဏ္ဍဟာကြီးကြီးမားမားဖြစ်ကြီးမားနေစေရှိတယ်ပေါ့နော်ဒီဝန်ကြီးဌာနတွေအရေးပါတဲ့ဝန်ကြီးဌာနတွေလည်းစစ်တပ်ကကန့်ထားတဲ့ဒီအတိုင်းအတာတစ်ခုအထိသူဩဇာရှိနေတော့မယ်သူစဉ်တန်းသားဒေသတွေမှာဆိုရင်စစ်တပ်ခံခံတာပို့ပြီးတော့ကြီးသွားတာပေါ့နော
်
ဆိုတော့ဒီစစ်တပ်အပေါ်မှာရောဒီကိုစားပြုတဲ့ဒီနေမြို့မှာပဲကျွန်တော်တို့တစ်ခုပြောကြမယ်ဆိုလို့ရှိရင်အဲ့ဒီဟာရှိတဲ့တန်းသားတွေပြည်သူတွေကရောစစ်တပ်အပေါ်အမြင်ကဘယ်လိုရှိသလဲ
အဲ့လိုဒီတိုက်ပွဲတွေကြောင်းပေါ့နော်အဲ့လိုမျိုးတွေရှိနေချိန်မှာကြောက်လန့်နေကြတော့မှာပဲခင်ဗျအာဒီလိုမျိုးတော့ကျွန်တော်တို့မဖြစ်စေချင်ပါဘူးပေါ့နော်အ мян ဆုံးငင်းချမ်းရေးနီးလန်းကိုမြင်မြန်ချာဖွေပြီးတော့မြင်မြန်ပေါ့နော်ငင်းချမ်းစေချင်ပါတယ်ပြည့်ရစေချင်ပါတယ်အာလက်မထိုးပေမဲ့လည်းနော်ထိုးစစ်စစ်မှုတွေကရှိသေးလေအာဒါတော့ကျွန်တော်တို့ကနော်ဒါကျွန်တော်တို့ဆေးရကျွမ်းကျင်တဲ့လူတွေမဟုတ်တော့ဒါပေမဲ့ကျွန်တော်တို့မဲ့ဆန္ဒနယ်မှာအဲ့လိုရှိနေသေးတယ်ဆိုတာတော့ကျွန်တော်တို့တခြားစဉ်းစားမယ်ဖွံ့ဖြိုးရေးကိစ္စတွေပေါ့ဗျာပညာရေးကိစ္စတို့နော်လမ်းပန်းဆက်တွေ့ရေးကိစ္စကတော့ကျွန်တော်တို့ဒီတိုင်းရင်းသားဒေတာတွေမှာဖွံ့ဖြိုးတိုးတက်ဖို့ကိစ္စဆိုတာကျွန်တော်တို့အကောင်းထက်တော့မရောက်နိုင်တော့ဘူးเนาะဒီထွက်ပြေးရတဲ့ကိစ္စလို့အဲ့လိုလိုတက်တဲ့ကိစ္စတို့ဖန်စီတန်တရားရှိလို့ဖန်စီရတာတွေအဲ့လိုပဲရှိနေတယ်တော့ကျွန်တော်အနေနဲ့တော့ဒါဒီတက်မတော်အနေနဲ့လဲပြောနေတာပါတယ်เนาะငင်းချမ်းရေးကိုလိုအပ်ပါတယ်ငင်းချမ်းရေးလည်းလိုချင်ပါတယ်ဆိုဒါကြောင့်ကျွန်တော်အနေနဲ့ဒီလက်ငတ်ကင်ဖွဲ့စည်းတွေနဲ့เนาะတက်မတော်ရဲ့အမြန်ဆုံးပေါ့เนาะဒီငင်းချမ်းရေးအပြည့်ရဲ့ကိစ္စရေးကိုအမြန်ဆုံးဆောင်ရွက်စေချင်ပါတယ်။ဘုရုဝမကျွန်တော်တို့ကတော့နော်ဘလို့ဆောင်ရမယ်ဆိုတော့ကျွန်တော်တို့ကြွန့်ကျင်တဲ့အပိုင်းမဟုတ်တော့ဗီဒူတွေဒီခိုင်းနေတာမှုတွေကိုကြည့်ရှုပြီးတော့နော်ဒီထိုးစစ်ဆေးမှုတွေရက်တန်းတင်ရက်တန်းစေချင်ပါတယ်နော်ဒီလိုနော်တိုက်ပွဲပေါ့ဖြစ်နိုင်တဲ့တိုက်ပွဲဖြစ်နိုင်မယ့်အလားလာတွေအားလုံးကို ရှောင်ကျဉ်စေခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုဒီငြိမ်းချမ်းရေးရရှိဖို့ဟာအမတန်အရေးကြီးတယ်ဆိုတော့အခုလည်းပြောတော့ပါတယ်ဆိုတော့အခုလက်ရှိဒီ NLD အစိုးရဥဆောင်လုပ်နေတဲ့ဒီအပြစ်ခရဆေးရေးဒီငြိမ်းချမ်းရေးဒီဆွေးနွေးပွဲတွေအပေါ်မှာရောဘယ်လိုမြင်မိလဲအလားအလာအခုလက်ရှိအနေအထားအထိကတော့သွားတော့သွားနေတယ်ဒါပေမဲ့အရင်အစိုးရဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းကာလအကြာကြီးသူတို့လုပ်ခဲ့တယ်မအောင်မြင်ခဲ့ဘူးအနေဒီအစိုးရလက်ထက်မှာလည်းဒါဦးစားပေးလုပ်မယ်ဆိုပြီးသူတို့ဒါဆောင်ဖို့တစ်ခုအနေနဲ့တင်ပြီးတော့သူတို့ရွေးကောက်ပွဲကာလတွေမှာတော့ဒါပြောဆိုခဲ့တယ်ပေါ့နော်ဒေါအောင်ဆန်းစုကြည်အပါဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းအခုဦးဆောင်ပြီးလုပ်နေတယ်သူဒီဟာကတော့ဘလို့အနေထားရှိတယ်ဒီကိုတို့လိုတိုင်းရင်းသားပါတီတွေတိုင်းရင်းသားလူမျိုးစုတွေအနေနဲ့
တိကတော့ဒီငြိမ်းချမ်းကဏ္ဍဆောင်ရွက်တဲ့အချိန်မှာတိုင်းရင်းသားရဲ့ကဏ္ဍတိုင်းရင်းသားတွေရဲ့ကဏ္ဍအင်မတန်လည်းအရေးကြီးပါတယ်ပေါ့နော်ဒီတော့တိုင်းဒါပါတီတွေเนาะတိုင်းဒါလက်နက်ကင်ဖွဲ့စည်းတွေတိုင်းဒါလူထုတွေဒီအတန်ကိုလည်းကျွန်တော်တို့နှာထောင်ဆဲချင်ပါတယ်ပို့ပြီးတော့လည်းဟိုပေါ့ promote လုပ်ဆေးပေးဆေးချင်တယ်မြင့်တင်ပေးဆေးချင်တယ်เนาะဘာကြောင့်လဲဆိုတော့ဒီငွေငင်းချမ်းတဲ့ data ဆိုတာကျွန်တော်တို့တိုင်းဒါ data တွေပဲထုဖြစ်ပေါ့เนาะဒါကြောင့်ဒီလိုကိစ္စတွေဆောင်ရွက်တဲ့အချိန်မှာအောက်ခြေလူထုကအဆင့်ပေါ့เนาะတခြားကျွန်တော်ဒီရက်ဖက်လူမှုဖွဲ့စည်းတွေအပါဝင်เนาะကျွန်တော်တို့ဒီပါတီတွေပေါ့เนาะအားလုံးပါဝင်ဆက်ချင်တဲ့တခန့်တခန့်တာနဲ့ပေါ့နော်အရေးကြီးတဲ့အပိုင်းတစ်ခုဖြစ်တယ်ဆိုတဲ့အပိုင်းနေနဲ့ကျွန်တော်အဲ့လိုဆောင်ရွက်သွားရင်ကျွန်တော်တို့ပို့ပြီးတော့ထိရောက်လိမ့်မယ်လို့ကျွန်တော်တို့ကတော့ကျွန်တော်အဲ့လိုဖြစ်ဆိုပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒီအော်တိုဘာလ25ရက်နေ့ရဆိုလို့ရှိရင်ဟိုတိုက်ပွဲဖြစ်တဲ့ဒေသတွေကဒီရှမ်းပြည်နယ်အတွင်းမှာပေါ့နော်ရှမ်းပြည်နယ်အတွင်းကဒုက္ခတွေတချို့အခြေအနေတွေပြန်ကောင်းသွားလို့တိုက်ပွဲတွေရပ်သွားလို့သူတို့နေရာပြန်နိုင်ကြပြီဆိုတဲ့သတင်းတွေထွက်လာတယ်ဆိုတော့ဟိုရှမ်းပြည်နယ်အတွင်းမှာကချင်ပြည်နယ်လိုပဲပေါ့နော်ထောင်ပေါင်းများစွာသောဟိုစစ်ပြေးဒုက္ခတွေအများကြီးနေရာဆုံးခွာပြီးထွက်ပြေးနေကြရတာရှိတယ်ဆိုတော့သူတို့နေရာပြန်နိုင်ရေးအခြေအနေကအခုဆိုလို့ရှိရင်25နေရာပြန်သွားတဲ့အနေအထားမျိုးဆိုလို့ရှိရင်ဘလောက်ထိခိုင်မာမှုရှိလဲဒီဘက်ပြန်သွားလိုက်တိုက်ပွဲပြန်ဖြစ်လိုက်ဒီတန်တရားထဲမှာသူတို့လည်နေကြတော့ဒီဟာကရောဘလောက်ထိများဒီလူတို့ရဲ့စိတ်ဓာတ်ကိုသိရမလားဟိုစစ်တပ်ပေါ်ယုံကြည်မှုအစိုးရပေါ်ယုံကြည်မှုယော့သွားစေတယ်လေ
ကျွန်တော်ကတော့အဲ့ဒါတော့ကျွန်တော်တော့တိတ်မပြောတတ်ပါဘူးဒါပေမဲ့အခြေအနေကိုတော့ကျွန်တော်ရှင်းပြနိုင်ပါတယ်ပေါ့နော်ဖြစ်နေတဲ့အခြေအနေကြတော့ကျွန်တော်တို့ဖြစ်လိုက်ရင်တော့ကြောက်ကြတယ်နော်ထိကြတယ်ခဏတာဖြစ်ပြီးတော့ကျွန်တော်တို့ရှောင်ထွက်ကြတာပေါ့နော်ပြည်သူတွေရှောင်ထွက်တော့အခြေအနေတိုက်ပွဲအခြေအနေမှာရပ်တန့်သွားတယ်တခြားနေရာပြန်ဖြစ်ဆက်တိုက်မဖြစ်လက်ညင်သွားတာပေါ့ဗျာတော်တော်လက်ညင်ကြတော့အဲ့လိုမျိုးကြပြန်သွားနိုင်ကြတယ်နော်တခါတအောင်လောက်နေပြန်ဖြစ်ရင်ပြန်ပြေးလာရတယ်စားတဲ့အရင်တော့ကလိုမျိုးကျွန်တော်တို့တကယ်အကြီးကြီးမားမားထွက်ပြေးရတဲ့ပုံစံမျိုးတော့မဟုတ်ဘူးဒါပေမဲ့ကြီးလန့်စားစားတော့ဖြစ်နေတော့ပဲခဏခဏဘိုးတော်ကြီးချင်းတွေကဘိုးတော်စိုးရင်ကားရတာပေါ့နော်ပဲချင်းဖြစ်မလဲပဲချင်းတိုက်နိုင်မလဲဆိုတော့ဒါဒီခေတ်ကပါလဲဆိုတော့ထွက်ပြေးရပါ냐လွယ်ကူလို့တာကားတွေထွက်လာကြည့်တယ်ရှိလို့တာလာလိုက်တယ်ချင်းတွေကောက်အောင်ပြန်တော့ကြည့်လိုက်တယ်အရင်တော့ကလိုမျိုးဟိုအဝေးထွက်ပြေးရတဲ့မဟုတ်တော့လေကျွန်တော်ဒါကြောင့်ပြန်တယ်ဆိုတာကတော့ဒါတော့ကနော်စိတ်ချရလို့ပြန်တာမဟုတ်သေးဘူးပေါ့နော်အကြောင်းပြောချင်တာကတော့ဒါအလုံးဝကိုခုနကျွန်တော်ပြောတဲ့အတိုင်းပါပဲရက်တစ်ပွဲဖြစ်နိုင်မဲ့အရေးအယောင်တွေအလားလာတွေလုံးဝမလောက်တာကျွန်တော်လှုပ်ရှားမှုတွေမရှိတာကအင်မလာမအကောင်ဆုံးဖြစ်လိမ့်မှာပေါ့ခင်ဗျာဒါကြောင့်ကျွန်တော်တို့ဒီခေတ်တွားနေတဲ့ငင်းချမ်းရင်းတော့ဆွေးနွေးမှုတွေလည်းပို့ပြီးတော့ထောက်ကူဖြစ်စေမှာပေါ့နော်အခုငင်းချမ်းရင်းဆွေးနွေးကြတယ်ပြီးရင်တိုက်ပွဲတွေပြန်ဖြစ်နေကြတယ်ဆိုတော့လည်းကျွန်တော်တို့နိုင်ငံအတွက်လည်းအကုန်တိတ်ခမိမ့်မိန်စေတာပေါ့ဗျာကမ္ဘာနိုင်ငံတွေကကျွန်တော်တို့ကြည့်တော့ဟောခုလည်းကျိုးစားပြီးတော့ငင်းချမ်းရေးစကားတွေဝိုင်းနေထိုင်ကြတယ်ဒါပေမဲ့တိုက်ပွဲဖြစ်ဖြစ်နေလေတယ်ဆိုတော့လေဒါကျွန်တော်တို့တော်တော်လေးတော့ဟောပါတော့နော်ခက်တဲ့ဖြစ်နေပါတွေ့ရတာ
ဟုတ်ကဲ့ကိုဆိုင်ဝမ်လိုက်ခံသူ့လိုတွေ့ဆုံရင်းနဲ့ကျေးဇူးအများကြီးတင်ပါ
ဟုတ်ကဲ့
ပတ်စင်ထုတ်လွှင့်ပေးနေတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ် VOE ကတင်းနှာနေမနခင်အစီအစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်ပေးနေပါတယ်ခင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီတော်တော်ရှင်တို့အခုဆက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ49 kHz 63ည43ညတို့အပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းဒိုမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြမယ်အစီအစဉ်လေးတွေမှာဆိုရင်တော့
တိုက်ပွဲကြောင့်အဓိကအကျတ်တဲဖြစ်ပေါ်စေတာကတော့ပူပူနွေးနွေးရှစ်လသားအရွယ် NLD အစိုးရပါတိုင်းပြည်မှာစီးပွားရေးက၄လ၂ခု
တင်းစားဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ပြည်တွင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါ့အပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာသောရရှင်ရေးလာတဲ့မှတ်ချက်စကားတွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်နော်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးသွားမှာပါ။သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်စာမြန်မာသချင်းတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုကြည့်ရှုနားဆင်ပြီးတော့ VOE Facebook စာမျက်နှာပေါ်မှာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးစီမှာ။သောရရှင်ကြော်သူနိုင်ဖြစ်ပါတယ်။သူက VOE ကိုကျွန်တော်နားထောင်ခဲ့ပါတယ်။အခုလည်းနားထောင်နေသေးပါမြန်မာပြည်နိုင်ငံရေးတွေမကဘဲနဲ့ကမ္ဘာနိုင်ငံရေးအခင်းအကျင်းကိုပါသိရလို့ကျွန်တော်အနေနဲ့ VOE ကိုအထူးကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးနားဆင်အားပေးပြီးတော့ VOE Facebook စာမျက်နှာပေါ်မှာလည်းတုံ့ပြန်ချက်မှတ်ချက်ရေးလာတာကိုကျေးဇူးတင်ပါတယ်နော်ကျွန်တော် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သွားရရှင်နေရေးလာကြတဲ့အစားတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီစားကတော့ကျမတို့ဒီတပတ်မှာနှစ်ခါထုတ်လွှင့်ပေးတဲ့အင်္ဂါညဒါရိုက်လေလိုင်းအစီအစဉ်နဲ့စနေညဒါရိုက်လေလိုင်းအစီအစဉ်တို့မှာပါဝင်ဆွေးနွေးဖို့အတွက်စာရေးလာကြပြီမလဲအချိန်မရလို့မဖော်ပြပေးလိုက်ရတဲ့စာရည်တွေကတချို့ကိုဖော်ပြပေးနေတာဖြစ်ပါတယ်။ဒါကတော့အော်တိုဘာလကုန်လုံးကကျမတို့ဒီအင်္ဂါညဒါရိုက်လေလိုင်းအစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်နဲ့ရေးလာတာပါ။ခရိုနီအစိုးရတဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်နဲ့ကျမတို့ VOE မြန်မာပိုင်းကနေပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ရည်စူးတဲ့နိုင်ငံတော်အတိုင်းပင်ခံနဲ့စီးပွားရေးလုံငန်းဖွင့်ပြမှုမိဖက်တွေတွေ့ဆုံပွဲမှာအရေးစစ်အစိုးရနဲ့နှိစက်ခဲ့တဲ့ခရိုနီစီးပွားရေးလုံငန်းရှင်တွေကိုဖိတ်ကြားခဲ့သလိုသူတို့ကိုရှေ့ဆက်ဖွံ့ဖြိုးရေးလုံငန်းတွေမှာအစိုးရကိုဝိုင်းဝန်းကူညီဖို့နိုင်ငံတော်အတိုင်းပင်ခံကကန့်လန့်ခဲ့တာကိစ္စနဲ့ပတ်သက်ပါတယ်ခရိုနီစီးပွားရေးလုံငန်းရှင်တွေနဲ့အစိုးရတစ်ကြားမှာဒီလိုနင်းနိကက်ကက်ဆက်ဆံရေးပေါ်လာတဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်နေတာမလို့အဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အစိုးရတည်ရဲ့အောက်နိုင်ငံတော်စီးပွားရေးဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မတည့်ဆိုတာကိုသတို့ရှင်တွေသူတို့အမြင်တွေကိုထုတ်ဖော်တဲ့အနေနဲ့ကျွန်တော်တို့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးတာဖြစ်ပါတယ်။ဒီမှာသတို့ရှင်တန့်စော်ဦးကတော့ခရိုနီကိုတွေ့ရတာမြန်မာတိုင်းနိုင်ငံထဲမှာမဟုတ်ပါဘူးလို့ဆိုလာပါတယ်
။ကမ္ဘာပေါ်မှာခရိုနီမရှိတဲ့နိုင်ငံဆိုတာရှိသလား။နိုင်ငံတိုင်းမှာခရိုနီဆိုတာရှိပါတယ်။အစိုးရတိုင်းရဲ့အနားမှာလည်းခရိုနီဆိုတာရှိပါတယ်။အစိုးရကောင်းရင်ခရိုနီတွေလည်းဥပဒေပေါင်းထဲမှာကောင်းကောင်းနေပါလိမ့်မယ်အစိုးရမကောင်းရင်ခရိုနီတွေလည်းမကောင်းနိုင်ပါဘူးခရိုနီဆိုတာစီးပွားရှာတဲ့သူပါပဲစီးပွားရေးသမားတိုင်းခရိုနီတွေအတူတူပါပဲအဓိကအုပ်ချုပ်တဲ့အစိုးရကောင်းဖို့သာအဓိကပါ
အဓိကအုပ်ချုပ်တဲ့အစိုးရနဲ့ဆိုင်ပါတယ်ဆိုတော့သောရရှင်တန့်စော်ဦးသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်သောရရှင်မထွေးကတော့
အခု NLD အစိုးရလက်ထက်မှာခရိုနီတွေကိုစီးပွားရေးထဲပါဝင်ဖို့ကန့်လန့်တာအချိန်စောလုံးသေးတယ်လို့ယူဆမိပါတယ်ဘာကြောင့်လဲဆိုရင်တော့ဆရာနာရှင်လက်ကင်တုတ်ဖြစ်တဲ့အဲ့ဒီခရိုနီတွေက NLD အဖွဲ့ဝင်မှန်သမျှနိုင်ငံရေးတက်ကြွလှုပ်ရှားသူမှန်သမျှကိုကျူပင်ကိုခုတ်ကျုံ့မကြံတုတ်တင်ရှင်းလင်းခဲ့ကြတဲ့နောက်ဥပဒေနဲ့မညီတဲ့နီလန်းမျိုးစုံကိုအသုံးပြုခဲ့ကြတာတွေရှိပါတယ်။ဒါတွေကိုအကြောင်းပြုပြီးတော့နောက်မျိုးဆက်တွေအတွက်ခိုင်မာတဲ့တရားဥပဒေရှိဖို့အစိုးအကြောင်းတရားကနေအကောင်းကျိုးတရားဖြစ်ပေါ်လာအောင်လှုပ်ဆောင်ဖို့ရှိသေးတယ်လို့ယူဆမိပါတယ်။ခရိုနီတွေဟာအများသောအားဖြင့်မွေးရစေးကုံတွယ်တာတွေနဲ့မကင်းကြတဲ့သူတွေပါ။အနေဒီအစိုးရကအခုချက်ချင်းစီးပွားရေးထဲကန့်လန့်ခေါ်ဆောင်လိုက်မယ်ဆိုရင်နောင်ဘယ်အစိုးရတက်တဲ့မကောင်းတာတွေကိုလှုပ်ဖို့ပြည်သူတွေအများဝင်မလေးတော့ပဲအတိတ်ကငွေရဖို့ဥပဒေမဲ့ကြိုးစားလာတာတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်စီးပွားရေးထဲခရိုနီတွေကိုကန့်လန့်တာအချိန်စောလုံးသေးတယ်လို့ယူဆပါရရှင်။
ပ
ပြည်သူအများငွေကိုအဓိကဆိုပြီးတော့အားကိုးသွားမှာစိုးရိမ်ရတဲ့အတွက်ကြောင့်မလို့အခုလိုမျိုးခရိုနီတွေကိုစီးပွားရေးဖွံ့ဖြိုးမှုလုပ်ငန်းတွေမှာပါဝင်မှုကန့်လန့်တာအချိန်သိပ်ဆောပါတယ်ဆိုတဲ့ဒီသောရရှင်မက်ထရီသူရဲ့ထင်မြင်ယူဆချက်ကိုဝင်ရောက်ဆွေးနွေးလာပါတယ်။သောရရှင်မြင့်ကျော်ကတော့ဘသူပဲဖြစ်ဖြစ်အမြဲတမ်းကောင်းနေတဲ့သူအမြဲတမ်းစိုးနေတဲ့သူရဲ့လို့မရှိပါဘူး။ကိုကိုကိုပြုပြင်ဖို့လူတိုင်းကိုအခွင့်အရေးပေးတင်ပါတယ်။မေစုရဲ့စိတ်ဓာတ်ကိုလေးစားမြန်နိုးမိပါတယ်လို့ပြောလာပါတယ်ရှင်။သောရရှင်လှမြိုင်ကလည်း
နိုင်ငံတော်ရဲ့စီးပွားရေးပြန်လည်ဖွံ့ဖြိုးတိုးတက်လာစေဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပိတ်ဆို့တားဆီးခံရတဲ့စီးပွားရေးလုပ်ငန်းတွေကအတားဆီးတွေကိုဖယ်ရှားဆောင်ရွက်ခဲ့ပြီဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကလည်းခေါ်ယူတွေ့ဆုံမှာကြားထားပြီးဖြစ်ပါတယ်။နိုင်ငံတော်အကျိုးအတွက်ပါဝင်ဆောင်ရွက်ကြဖို့နဲ့အကျိုးအမြတ်တွေအထူးအခွင့်အရေးတွေရရှိခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကလည်းနိုင်ငံပေါ်စေတနာထားပြီးတော့ပြန်လည်ပိတ်ဆက်လုပ်ကင်ကြဖို့သတိပေးမှာကြားပြီးဖြစ်တာကြောင့်နိုင်ငံခေါင်းဆောင်ရဲ့စေတနာအမှန်ကိုနားလည်သဘောပေါက်ကြလိမ့်မယ်လို့ပြည်သူတွေကမျှော်လင့်လျက်ရှိပါတယ
်။အစိုးရနဲ့တိုင်းပြည်ခေါင်းဆောင်တွေရဲ့စေတနာကိုသတိထားမိပြီးခရိုနီတွေကလည်းသူတို့လိုက်နိုင်ရမယ့်ကျင့်ဝတ်တွေကိုလိုက်နာပြီးတော့တိုင်းပြည်အတွက်ပြန်ပြီးတော့အကျိုးပြုပါဆိုတဲ့ဒီသောရရှင်တိုက်တွန်းလာတာပါ။သောရရှင်နေလာကတော့
အစိုးရတည်းရဲ့လှုပ်ဆောင်မှုဟာအမှန်တကယ်ကတော့ခရိုနီတွေကိုမသေးအောင်ရီလောင်းပေးနေချင်တာတဲ့မတန်ဆွမ်းတဲ့ပြည်သူတွေရဲ့ရေငတ်နေမှုကိုကြည့်ပြီးတော့ဖိတ်စင်တဲ့ရီလေးတောက်ရရင်လည်းမနေဘူးဆိုတဲ့ရွေချက်နဲ့ဒီလိုလမ်းကိုရွေးချယ်လိုက်တဲ့သဘောလို့မြင်ပါတယ်ခင်ဗျအခုလည်းပြည်သူတွေအလုရှားပါမှုပြဿနာလေးပြည်လဲရင်ပဲတိုင်းပြည်ဟာအထိုက်အတင့်တော့ပြည်လဲသွားမှာဖြစ်ပါတယ်နောက်ပြီးတော့အရင်အစိုးရလက်ထက်ကလို့ပြည်သူပေါ်မှာဥပဒေချိုးဖောက်ခွင့်သူတို့ရကြတော့မှာမဟုတ်တာတော့ကျင်းသေးပါတယ်
ပြည်သူတွေအထိုက်အလျောက်အဆင်ပြေဖို့အစိုးရကကြိုးပမ်းတာဖြစ်ပြီးတော့အခုအစိုးရပြောင်းသွားတဲ့အတွက်ကြောင့်မလို့ခရိုနီတွေလည်းအရင်တုန်းကအစိုးရလက်ထက်တုန်းကလိုပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်ကင်သွားလို့မရတော့ပါဘူးဆိုပြီးတော့ဒီတော့ရရှင်နေလာကသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။ကျမတို့ VOE ကနေပြီးတော့အခုလိုထားရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါညနဲ့စနေညအပိုင်းနေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့တော့ရရှင်နေနေနဲ့ကျမတို့ VOE ကိုဖုန်းနံပါတ်စာရေးပြီးတော့ပို့လို့ပဲဖြစ်ဖြစ်အခုလိုမျိုးစာရေးရေးသားပြီးတော့ပဲဖြစ်ဖြစ်ဝင်ရောက်ဆွေးနွေးနိုင်ပါတယ်နော်။သောရရှင်ရေးလာတဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်။အခုတော့သောရရှင်တွေကိုအနောက်တိုင်းတိတိတပုန်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်ရှင်။မင်းဆော့ဆော့လေးနာရဲ့ရုံးကိုလားကားပေါ်မှာနားထောင်လာတဲ့တိတိပြအဟောင်းလေးတစ်ချက်ထဲကတချင်းလေးတပုတ်ကိုသောရရှင်နေနဲ့အတူတူနားဆင်ဖို့ရွေးချယ်ထားပါတယ်နော်။ဒီတချင်းကတော့1995ခုနှစ်မှာထွက်ခဲ့တဲ့တချင်းဆိုတော့အခုဆိုရင်နှစ်ပေါင်း20တောင်ကျော်သွားပြီလို့ပြောရပါမယ်။ဒီတချင်းကိုစုထားတဲ့သူတွေကတော့ Meatloaf နဲ့နောက်တော့ Patty Roo ဆိုလိုပဲဖြစ်ပါတယ်။ဒီတဲ့ချင်းကမီလို့ဖြစ် I would do anything for love but I won't do that ဆိုတဲ့ဗီဒီယိုရဲ့အဆက်သဘောမျိုးနဲ့နောက်ဆက်တွဲတချင်းဗီဒီယိုလေးရိုက်ကူးထားတဲ့တချင်းဖြစ်ပါတယ်ဒီတချင်းကဗြိတိန်နိုင်ငံမှာအကောင်းဆုံးတင်းနံပါတ်1နေရာကိုလည်းရောက်ခဲ့ပြီးတော့အမေရိကန်ပြည်သားစုမှာတော့နံပါတ်73နေရာကိုချိတ်ခဲ့တာပါဒီတချင်းပါဝင်တဲ့ Welcome to the Neighborhood တေးတပြားကလည်းနိုင်ငံတကာမှာပေါက်သွားခဲ့ပြီးတော့1990ပြည့်လွန်အလယ်ပိုင်းမှာမီလို့တရားသူ့ရဲ့နာမည်ကိုပြန်ပြီးတော့တည်ဆောက်ကြော်ကြားစေခဲ့တဲ့တချင်းတွေလည်းဖြစ်ပါတယ်မီလော့ဖ်နဲ့ပက်တီရူဆိုတို့တည်ဆူထားတဲ့ I live for you and that's the truth ကိုမင်းအတွက်ညာပေးမှာပါဒါအမှန်ပါပဲဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော
် I never tell you one lie I never let you down I never leave I'd be the one who'd always be around Baby Your darkest night I wouldn't let one drop of rain fall down into your life
Put your heart in my hands
Baby, believe me I could never do you wrong And I would never paint you blue And if sometimes it seems I must have lost my mind I might be
Will be a wish
love နဲ့ Betty Rue ဆိုလို့တည်ဆိုထားတဲ့ I lie for you and that's the truth ဆိုတဲ့သင်္ကေတနားဆင်ကြရတာပါရှင်။သောရရှင်တွေအတွက်မြန်မာသင်္ကေတတစ်ပုဒ်နဲ့နောက်ပိုင်းမှာမွေးနေ့မြစ်တာတိလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုသောရရှင်တွေရဲ့အရင်ဖွင့်စာရေးစီဆက်ချင်ပါတယ်။ကျောင်းသူတယောက်ရဲ့ရင်ဖွင့်တဲ့ဖြစ်ပါတယ်ဆိုပြီးတော့နိုင်ငံတကာအစ်စ်မီပညာရေးအတွက်ပညာသင်ကြားခွင့်ရဖို့ကြိုးစားနေသူတွေဝင်ခွင့်ဆောင်ပွဲကျေးတွေကြီးလွန်အားကြီးတဲ့အတွက်ကြောင့်မလို့မတက်နိုင်ဖြစ်နေပါတယ်ဆိုပြီးတော့အခုလိုမျိုးဒီတော်ရရှင်ရင်ဖွင့်ရေးသားလာပါတယ
်ကျမတို့မြန်မာကျောင်းသူကျောင်းသားတွေကနိုင်ငံတကာအစ်စ်မီပညာရေးအတွက်ပညာသင်ကြားနေကြပါတယ်ဝင်ခွင့်ဆောင်ပွဲတွေတွားဖြည့်တဲ့အခါမှာ link to link company ကနေပြီးတော့အစိုးရအခွင့်ဆိုပြီးကျောင်းသားတယောက်ကိုတပါးသားဖြစ်ရင်ချက်3000နဲ့နိုင်ငံတော်အခွင့်ဆိုပြီးတော့ကောက်ခံနေတာတွေ့ရပါတယ်။ဥမာ GED ဆိုရင်ဘာသာရပ်5ခုရှိပါတယ်။နိုင်ငံတော်အခွင့်တက်တက်ကြီးပဲတသိန်းခွဲပေးရပါတယ်။ဘာသာတစ်ခုစီရဲ့ကုန်ကျငွေကတော့ဒေါ်လာ50ပါ။အဲ့တော့ကျမတို့မြန်မာကျောင်းသားတွေကဘာသာရပ်တစ်ခုကိုဒေါ်လာ80ပေးပြီးတော့ဖြေရတယ်လို့ဖြစ်နေပါတယ်။အမေရိကန်မှာဆိုရင်ဘာသာရပ်တစ်ခုကိုဒေါ်လာ30နဲ့ပဲပေးရပါတယ်။အဲ့ဒီကုန်ကျငွေကိုလည်းပတ်စံမတက်နိုင်ဘူးဆိုရင်ပြည်နယ်အစိုးရကစိုက်ပေးပါတယ်။ကျမတို့မြန်မာပြည်ကကလေးတွေကCN ရွမ်းပါတဲ့ကလေးတွေအများစုပါ။အဲဒါကြောင့်မြန်မာနိုင်ငံပညာရေးဝန်ကြီးအနေနဲ့အမြန်ဆုံးဝင်ရောက်ဖြည့်ရှင်းပေးပါလို့လေးစားစွာမေတ္တာရပ်ခံချင်ပါတယ်ရှင်
။မြန်မာနိုင်ငံကစီရင်ရွမ်းပါတဲ့နိုင်ငံဖြစ်ပြီးနိုင်ငံတကာအစ်စ်မီပညာရေးကိုရရှိဖို့ကြိုးစားနေသူတွေအနေနဲ့အခုလိုမျိုးကြေးမြင့်လာတဲ့ဝင်ကြီးတွေကြောင့်တော်တော်လေးကိုဒုက္ခရောက်နေရပါတယ်။ဆိုပြီးတော့ကျောင်းသူတယောက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဆက်ပြောမွေးနေ့ဒီလက်ဆောင်မြန်မာတချင်းလေးတို့နဲ့အဖြောပြေးပေးကြပါလိမ့်။နိုဝင်ဘာလ23ရက်နေ့မှာအသက်6နှစ်ပြည့်သွားတဲ့အာဘူဂျူတွေမေမေပီပီဖိုးဖိုးဖွားဖွားတွေနဲ့ဥဥတော်တော်တွေပြီးတော့ဘဘတွေជីជីတွေမမလင်မွေးနဲ့ကိုကနိုနိုနေဂျီဝတ်တန်နဲ့ရန်ကုန်ကမောင်နှမတွေကမွေးနေ့မြစ်တာဒီလက်ဆောင်ပါပါရဲ့ရှင်။နောက်ပြီးတော့နိုဝင်ဘာလ22ရက်နေ့မှာအသက်1နှစ်ကြီးသွားတဲ့ဂျိမ်းစ်အတွက်တော့ DC ကတငယ်ချင်းအကိုမတွေကမွေးနေ့မြစ်တာဒီလက်ဆောင်အဝေးကနေပါပါရဲ့။လွမ်းဖိုင်တီဆိုထားတဲ့ပိုကေဆိုတဲ့တခြင်းလေးဒီတစ်ပတ်ရွေးချယ်ထားပါရယ်เนาะမွေးနေ့ရှင်တွေရောတည်တောင်းကြတဲ့သူတွေရော VOA တိချစ်တော်ရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးရှင okay ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစီအစဉ်တွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်နော်တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင
်မအီတနာကျော်စီစဉ်တဆက်တဲ့မြန်မာပြည်ကပီးစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
မနက်ငယ်တွင်ကဒီကနေ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ဒုက္ခသည်တွေထွက်ပြေးနေရတာ၊ရခိုင်ပြည်ဘက်မှာအခြေအနေမတည်ငြိမ်တာ၊ရန်ကုန်မြို့တွင်ဟိုနေရာဒီနေရာမှာပေါက်ကွဲမှုတွေဖြစ်တာစတဲ့မတည်မငြိမ်သတင်းတွေကအများစုဖြစ်နေပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ဒီလိုမတည်မငြိမ်အခြေအနေတွေကိုအောင်မြင်မြင်ထိန်းသိမ်းပြီးလူထုစီးပွားရေးအဆင်ပြေစားဝတ်နေရေးဖူလုံလာဖို့နဲ့ဒီမိုကရေစီအပြောင်းအလဲကိုတည်တည်ရောက်ဆက်ပြီးဖော်ဆောင်ဖို့တကယ်ပဲလုပ်နိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်ကြပါသလားအခုလာမယ့်အင်္ဂါညတိုင်းရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239318555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုထိတ်ခေါ်ပါတယ်ည
မနေ့ဖန်အင်္ဂါညတိုက်ရိုက်ဒီလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ကန့်တက်စစ်ပွဲနိုင်ငံရေးအရှုံးမြတ်ဘယ်လိုရှိမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြပေးမှာဖြစ်ပါတယ်မိုင်းအင်ဂျင်နိုင်ငံကူညီတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစကရေကချင်လွတ်လပ်ရေးတပ်မတော်ဦးဆောင်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တချို့ဟာရှမ်းပြည်နယ်အရှေ့မြောက်ပိုင်းတရုတ်နယ်စပ်မူဆယ်နယ်ကုတ်ခိုင်ဧရိယာကိုတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့လိုလည်းခေါ်ကြတဲ့အဲ့ဒီလက်နက်ကိုင်အဖွဲ့တွေဟာတပ်မတော်တပ်စခန်းတွေရဲကင်းစခန်းတွေကိုတိုက်ခိုက်ကြုံမကမူဆယ်105မိုင်ကုံသွေးရေးဇုံကိုပါပိတ်မှတ်ထားတိုက်ခိုက်ပြီးလမ်းတရားတွေကိုလည်းချိုးဖျက်တာတွေ့ကြရပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးပူးပေါင်းအဖွဲ့၄ဖွဲ့ကသူတို့နယ်မြေထဲမှာတပ်မတော်ကထိုးစစ်တွေဆင်နွှဲနေတယ်။ဒါကိုသတိပြုမိစေဖို့အခုလိုမျိုးတွေပြတွေကိုဝင်ရောက်တိုက်ခိုက်ပြရတာဖြစ်တယ်လို့ကြေညာချက်ထုတ်တယ်လို့ KAI တပ်ဖွဲ့ကလည်းကန့်သတ်စစ်ဆင်နွှဲရတာပါလို့ကြေညာပါတယ်။ KAI ဦးဆောင်တဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေဘာကိုလိုချင်လို့အခုလိုတိုက်ပွဲဆင်နွှဲရတာပါလဲ။ဒီတိုက်ပွဲတွေကြောင့်သူတို့ရည်မှန်းချက်တွေအထမြောက်အောင်မြင်စေမလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
နိုင်ငံတော်အတိုင်းအမြံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့ထုတ်ပြန်ချက်တွေအရလက်ရှိ KIA ကိုကတ်နဲ့တအောင်းပလောင်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တာဟာတပ်မတော်တပ်စခန်းတချို့နဲ့ရဲကင်းစခန်းတချို့ပဲဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့အချိန်ထိကြီးကြီးမားမားတပ်မတော်စခန်းတွေကိုသိမ်းပိုက်ရယူသွားတာမျိုးနယ်မြေတစ်ခုကိုတိုက်ခိုက်သိမ်းပိုက်မိတာမျိုးမတွေ့ရပါဘူး။လက်ရှိကန့်သက်စစ်ဆင်နွှဲပါတယ်ဆိုတဲ့အဖွဲ့တွေရဲ့အဓိကရည်ရွယ်ချက်ဟာနယ်စပ်ကုံသွယ်ရေးပြတ်တောက်သွားစေဖို့နဲ့နယ်စပ်ကပြည်သူတွေရဲ့ကုသန်းသွားလာရေးခက်ခဲသွားစေဖို့ရည်ရွယ်ပုံရပါတယ်။105မိုင်နယ်စပ်ကုံသွယ်ရေးစခန်းကိုပြစ်မှတ်ထားတိုက်ခိုက်ပါတယ်။လာရှိုးမူဆယ်ပြည်ထောင်စုလမ်းမကြီးပေါ်ကတံတားတွေနဲ့အခြားတံတားတွေကိုဖျက်ဆီးဖို့ကြိုးစားပါတယ်။လမ်းမှာဖျက်တမ်းသွားလာတဲ့ကားတွေတွေ့ရင်ပြစ်ခတ်တိုက်ခိုက်တာလူတွေကိုကားပေါ်ကဆင်းစီပြီးကားတွေကိုမီးရှို့ဖျက်ဆီးပစ်တာစတာတွေလုပ်ပါတယ်။ဒီလိုလုပ်တဲ့အတွက်လဲတက်မတော်သားနဲ့ရဲတပ်ဖွဲ့ဝင်တွေနေမကပြည်သူတချို့ပါတေကြေဒဏ်ရာရပါတယ်။တိုက်ပွဲတွေကြောင့်လက်တလောမန္တလေးနဲ့တရုတ်နယ်စပ်မူဆယ်ကုံစီကူးတက်မှုရပ်တန့်သွားခဲ့သလိုနယ်စပ်နေပြည်သူတွေလည်းတနေရာကနေတနေရာမသွားရဲမလာရဲဖြစ်ကုန်ပါတယ်။တိုင်းသားတချို့ကိုရရွာကိုမနေနိုင်ပဲမူဆယ်လိုမြို့တွေစီဒုက္ခသည်တွေအနေနဲ့ရောက်ရှိလာကြပါတယ်။တချို့တွေကတော့တရုတ်နိုင်ငံဘက်ပြေးဝင်ခိုလုံကြပါတယ်။ပြောရရင်ဒီကန့်သက်စစ်ဆိုတာကြောင့်တပ်မတော်ဘက်ကဒီလောက်ထိထိခိုက်ခိုက်မရှိပေမဲ့တာမန်ကုံတယ်ပွဲစားပြည်သူအများနဲ့ဒေသခံတိုင်းရင်းသားတွေအကြီးအကျယ်ထိခိုက်နစ်နာမှုရှိသွားစေတာပါ။
တိုက်ပွဲကြောင့်အဓိကအကျတဲဖြစ်ပေါ်စေတာကတော့ပူပူနွေးနွေးရှစ်လသားအရွယ် NLD အစိုးရပါ။တိုင်းပြည်မှာစီးပွားရေးကလေးလံနှေးကွင်းနေအရင်အစိုးရခေတ်တွေကထက်ဘဝအခြေအနေထူးခြားမလာသေးတဲ့လယ်သမားအလုသမားနဲ့အောက်ခြေလူဒန်းစားတွေကလည်းဆန္ဒပြပွဲတွေတစ်ချိတ်ချင်းဆင်နွှဲရခိုင်ပြည်နယ်မှာလည်းမူဆလင်တွေရဲ့အကြမ်းဖက်ဆန့်ကျင်အုံကြွမှုနဲ့ရင်ဆိုင်နေရခြင်းအခုရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာစီးပွားရေးအသက်သွေးကြောလို့ဖြစ်နေတဲ့နေဆက်ကုံသွေးရေးကိုထိခိုက်နေတာစေတဲ့တိုက်ပွဲတွေကိုကြုံဆုံရတာဖြစ်ပါတယ်ပြောရရင် KIA နဲ့မဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုဟာတမရော်ဘက်ကိုဖိအားပေးသလိုမဖြစ်စေပဲပြည်သူလူထုရွေးကောက်တင်မြှောက်လိုက်တဲ့ငြိမ်းချမ်းရေးရဖို့ကိုလည်းအားကျိုးမှန်တဲ့ဆောင်ရွက်နေတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုပဲအကြအတဲတွေ့စေတာပါတိုင်းပြည်မှာတည်ငြိမ်မှုမရှိရင် Siwaye Pumio Tode or Malone, Elo Siwaye Pumio Tode Mugo Malone, and Eddie Soya Tinyego, Tika Naimare. Tania Pia Yaza Soya, Democracy Federal Pirozu, Tisawe Yimanjago, Achija Tika Nenaz in Naimare.
Now get another cuga, Tiberi ha, Demerogu, Pia Mabe Nayumga, Taimima, Demero a ye bajang, a down piace, Tituasi make a saba. Demero Nine, sit in our downing on Lopo, see ye budget Bobby Dombo Lure Sure, a jump jacket gongong, Yashi Dwazi Malep Tibare, Nemanango, Democracy, Federal Pitamsuko Dwabo, Nangayima, Demero ye a kankanago, Shotabo, Lo at Delo, Dina Lenagani, Baka, Yusare, Suimti, a good type where he ha, Eddie Yimajaku, Jamia, a Jotea Muda, Bibalime. ကေအေအပောင်ဝင်တိုင်းနာလက်နက်ကိုင်းတွေဟာသူတို့ရဲ့ရီမန်းချက်ဖြစ်တဲ့ကိုပိုင်ပြထန်းခွင့်ကိုပိုင်အုတ်ထုတ်ခွင့်ရဖို့အစိုးရဆက်ဆက်ကိုလက်နက်ဆွဲကင်ပုံကန်တိုက်ခိုက်နေရတာပါဆိုရင်ဒါကိုကို့မျိုးနွယ်တူတိုင်းနာတွေတွေမကအခြားတိုင်းနာတွေနဲ့ပြည်သူအားလုံးကပါယုံကြည်ထောက်ခံမှုရဖို့လိုပါတယ်အခုမူဆယ်ဧရိယာကတိုက်ပွဲတွေကြောင်း ဒေသကတိုင်းနာရီရဲ့ထောက်ခံမှုကြဆင်းသွားစေပါလိမ့်မယ်အထူးသဖြင့်နေဆက်ကုံတွေစီးပွားရေးလမ်းကြောင်းကိုမှီပြီးအသက်မွေးဝမ်းကြောင်းလုပ်နေကြတဲ့တိန်းနဲ့တန်းနဲ့ချီတဲ့ပြည်သူလူထုကြီးရဲ့မနှစ်မြို့မထောက်ခံတဲ့ဒဏ်ကိုခံရပါလိမ့်မယ်ဒီလောက်လားဆိုတော့မကသေးပါဘူးလက်နက်ကိုင်တိုင်းနာဖွဲ့တွေဟာရေရှင်မှာဖက်ဒရယ်ဒီမိုကရေစီစနစ်ကိုသွားကျင်ပါတယ်ဆိုရင် ဒေါန်ဆန်းစုကြည်ဦးဆောင်တဲ့NLD အစိုးရနဲ့နီနီကက်ကက်ပူးပေါင်းဆောင်ရွက်တာမျိုးအကောင့်ထဲပေါ်ရပါမယ်အခုတိုက်ပွဲတွေနဲ့ပတ်သက်လို့ကတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်လက်မခံပါဘူးဒေါန်ဆန်းစုကြည်ရဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့အပေါ်ယုံကြည်မှုကင်းမဲ့စေပါတယ်ဒါဟာကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးနောက်ထပ်ရေးကြည့်တာတစ်ခုကတိုက်ပွဲတွေအပေါ်နိုင်ငံတကာရဲ့အ
နာအရရအတွက်အစိုးရနဲ့နီနီကကပူးပေါင်းဆောင်ရွက်နေတာကိုလည်းတွေ့ကြရမှာပါအခြေအနေရရကိုခြုံငုံသုံးသပ်ကြည့်ရင် KIA ဦးဆောင်တဲ့လက်နက်ကင်တပ်ဖွဲ့တချို့ရဲ့တရုတ်နယ်စပ်မှာဆင်နွှဲနေတဲ့ကန့်သတ်စစ်ပွဲဆိုတာတိုင်းသားတွေတကယ်လိုလားပါတယ်ဆိုတော့ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ရေးအတွက်ကောင်းကျိုးမပေးယုံတာမကနိုင်ငံရေးအရအမျက်မထွက်အရှုံးသာပေါ်မဲ့လုပ်ရမျိုးသာဖြစ်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဒါကတော့တရင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းကတရင်းလာနေမနေ့ဖက်အစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကဘာတလွှားထူးခြားစံပြတရင်းများအစီအစဉ်ကိုနားဆင်ကြရပါတော့မယ်မက်ခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကအစီအစဉ်တင်ဆက်ပေးထားတာပ
ါဩစတြေးလျနိုင်ငံစစ်တပ်မျိုးကထရိုဂါတိရစ္ဆာန်ရုံးမှာအနည်း30အတွင်းပထမအဆုံးအချိန်အချစ်ဒါဆိုရဲပူးတဲ့တူတဲ့ပြည့်စိတ်စာတံဝါလေး၃កောင်ရပ်ပိုင်းစီချပြီးတော့မတူတဲ့အမေ၃កောင်စီကမွေးဖွားလာပါတယ်။အချစ်ဒါဒီစူးတွေပါတဲ့ပြည့်စိတ်စာတံဝါလေးတွေဟာလူသားတွေရဲ့ဆောက်ရှောက်မှုအောက်မှာမျိုးပွားရခဲ့ပါတယ်။တဘာဝအတိုင်းတောတောင်တွေထဲမှာတော့ရှာပွေရခဲ့တဲ့ဒီတံဝါလေးတွေဟာဥဥတဲ့ဩစတြေးလျနိုတိုက်တံဝါအမျိုးဝင်တွေဖြစ်ပါတယ်။ဖကဲလို့ခေါ်တဲ့ဒီမွေးကင်းစာတံဝါလေးတွေဟာဆယ်ရက်အကြာမှာဥကပေါက်တာဖြစ်ပြီးတော့ပစာအိမ်နဲ့တူတဲ့အမေရဲ့ရေခွေအရေးပြားထဲမှာတလောက်လောက်ချအောင်သေဆောင်ထားတာပါ။ကမ္ဘာပေါ်မှာတခြားဘယ်နေရာမှာမှမရှိပဲဩစတြေးလျတိုင်းမှာပဲထွေးနိုင်တဲ့အခုလိုထူးခြားခြားသတ္တဝါတွေကတော့အများအပြားရှိပါရဲ့ရှင
်။ Christmas အားလည်းရဲ့ရာသီအတွင်းမှာအိမ်ခါဆင်မှု Christmas တစ်ပင်ရှာနေပါသလား။ဂျပန်နိုင်ငံတိုကျိုမြို့ကရွှေအစစ်နဲ့လှုပ်ထားတဲ့Christmas တစ်ပင်တစ်ခုအကြောင်းကိုပြောပြပါမယ်။အဲ့ဒီတစ်ပင်ဟာဒေါ်လာ2တန်းလောက်တန်ဖိုးရှိပါတယ်။အမြင့်2မီတာလောက်ရှိပြီးတော့ရွှေကြိုးအစစ်တွေနဲ့တွဲတန်းထားပါတယ်။ဂင်ဇာရက်ကော့ကဂင်ဇာတန်နာကာဆိုင်ကြီးမှာပြသထားတဲ့ဒီ Christmas တစ်ပင်ဟာ42ပေါင်လေးပြီးတော့ရွှေကြိုးပေါင်အရှိပေ4000နီးပါးနဲ့ပြုလုပ်ထားတာပါ။ရွှေကြိုးတွေကလည်းတစ်ပင်ပုံစံတွဲတန်းထားတာပါ။ဝယ်မဲ့သူရှိမရှိမသိရသေးပေမဲ့ဆိုင်မန်နေကြွားကတော့ဂျပန်နိုင်ငံရဲ့ရွှေပရင်အတက်ကျွမ်းကျင်မှုကိုပြသလိုတဲ့အတွက်ဖန်တီးထားတာလို့ပြောပါတယ်ခင်ဗျာ
ဒတိယနိုင်ငံကတော့ဒီကြောင်းတွေကိုချီချီကြိုက်ကြဲပြီးအများစုတောင်းနေကြပါတယ်ခလေးမရတဲ့အမျိုးသမီးတွေခလေးရဖို့စီးပွားရေးသမားတွေအလုပ်ကိုင်ကောင်းစေဖို့ခလေးငယ်တွေရဲ့လက်အရည်ပြားထိတ်ဖြတ်တဲ့ပွဲတွေမှာခလေးငယ်ကိုအကာအကွယ်ပေးဖို့မိဘတွေကစုတောင်းကြတာပါအခုရဲ့ဘိုင်းတွေအထွန်းမှာတော့
ရွေးကောက်ပွဲရှိတဲ့အတွက်နိုင်ငံရေးသမားတွေဟာရွေးကောက်ပွဲမှာအသာရဖို့အတွက်လာဆုတောင်းကြပါတယ်။ကျောင်းသားတွေကလည်းစာပူပွဲမှာကံကောင်းစေဖို့လာပြီးတော့ဆုတောင်းကြပါတယ်။ပြီးကျောင်းနေတဲ့ကံတွေကရေကိုယူပြီးချိုးကြပြီးတော့လူရစုလည်းတောင်းကြတာရှိပါတယ်ရှင
်။ဒီကနေ့နိုင်ငံကာရိုမြို့မှာတော့ဟာရိုဘီယင်နေလက်ထက်ကလေးကဈေးကူတာနီတစ်မျိုးဖြစ်တဲ့စားတွေကိုသုံးပြီးတော့ကူတာနေကြပါတယ်။ကိုဖိုစာကူလို့နာမည်ပေးထားတဲ့ဒီနေရာမှာလာရောက်သူတွေဟာတရားလာထိုင်ကြတာဖြစ်ပြီးတော့မကောင်းတဲ့စိတ်အညစ်အကြေးတွေကိုစားတွေကဆုပ်ယူထားတယ်လို့ယုံကြည်ကြပါတယ်။ဂူတဲကိုဝင်လိုက်တာနဲ့ငင်းညံအေးမြတာကိုခံစားရအောင်လုပ်ပေးထားပါတယ်။ဂူရဲ့အမိုးတွေနဲ့ကြမ်းကင်းတွေကိုလည်းစားတွေနဲ့အုပ်ထားတာဖြစ်ပါတယ်။ဂူတဲကအလင်းရောင်နဲ့ဂီတတန်တွေကိုလည်းစိတ်ငြိမ်းချမ်းစေဖို့နဲ့စိတ်ဖိစီးမှုလျော့နယ်စေဖို့ဖန်တီးထားတာပါ။လာတရားထိုင်သူတွေရဲ့ဖုန်းတွေကိုလည်းအဝင်ဝမှာထားခဲ့ရတာပါ။ဒီစာကူကိုစတင်ဖန်တီးခဲ့သူဂိုမာအယ်ဂိုရီဟာတက္ကသိုလ်မှာအီဂျစ်ဖာရိုးဘုရင်တွေအကြောင်းလေ့လာခဲ့သူဖြစ်ပြီးတော့ရှေးဟောင်းအီဂျစ်လူမျိုးတွေစာကိုသုံးပြီးဘယ်လိုစေကူတာခဲ့ကြသလဲဆိုတာကိုသင်ကြားခဲ့တာပါ။ဂူထဲမှာတရားထိုင်ဖို့အတွက်တစ်ကြိမ်ကိုလူ6ယောက်တစ်ပြိုင်တည်းဝင်နိုင်ပြီးတော့ပုံမှန်ဆိုရင်တော့တစ်နာရီလောက်ကြာတတ်ပါတယ်။ဝင်ကြေးအနေနဲ့တယောက်ကို3ဒေါ်လာလောက်ပေးရပါတယ်။တဦးတည်းတရားထိုင်ကျင်သူတွေအတွက်ကတော့တီးတန့်နေရအတွက်နောက်ထပ် 3 ဒေါ်လာအပူကြီးပေးရပါတယ်ခင်ဗျာ
ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အဲ့ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်ခင်ဗျာ VOA American တန်ကတနင်္လာနေ့မနေ့အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16လိုင်းဒိုမီတာ19နဲ့လိုင်းဒိုမီတာ24တို့ကနေပြန်လည်ပြီးတော့ထုတ်တင်ပြီးတော့မှာဖြစ်ပါတယ်အခုမနေ့ဖက်အစီအစဉ်နေကြားခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ပြီးတော့ကြမ်းရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကကြေညာပေးပါလိမ့်မယ
်နိုင်ငံတော်၏တိုင်းနိုင်ငံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဒေါဆန်းစုကြည်ဟာရှေ့သတင်းပတ်ထဲမှာစင်ကာပူနိုင်ငံကိုတွားရောက်มาဖြစ်ပါတယ်စင်ကာပူဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ရတွားရောက်မယ်ဒီခေတ်စဉ်စတင်မဲ့ရက်အတိအကျမသိရသေးပေမဲ့ဒီဇင်ဘာလ1ရက်နေ့မှာတွားပြင်မယ်လို့မျှော်လင့်ရပါတယ်ကျူဘာသမ္မတဟောင်းဖီဒယ်ကက်စထရိုကွယ်လွန်မှုကနေကျူဘာဆိုင်ရာအမေရိကန်ရဲ့မူဝါဒကွဲပြားနေမှုဟာထင်ရှားလာနေပြီးသမ္မတဘရက်အိုဘားမားနဲ့အရေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ရဲ့ကမ္ဘာအရေးရှုမြင်ပုံကွဲပြားတာကိုပိုးပြီးထင်ရှားလာစေပါတယ်။အမေရိကန်နဲ့ကျူဘာကြားနှစ်ပေါင်း50ကျော်ဆက်ဆံရေးဖြတ်တောက်ထားရကနေပြန်ပြီးဆက်ဆံမှုလှုပ်ဆောင်တာဟာသူ့ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအောင်မြင်မှုတရားလို့သမ္မတအိုဘားမားကရှုမြင်ပေမဲ့အရေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့ကက်စထရိုကနှစ်ပေါင်း60လောက်သူ့နိုင်ငံသားတွေကိုဖိနှိပ်အုပ်ချုပ်ခဲ့တဲ့ရက်ဆက်တဲ့အာဏာရှင်တစ်ဦးဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားကနေထောက်ပံ့မှုပေးနေတဲ့ Syria အစိုးရတပ်တွေဟာအပြည့်စည်းရင်နဲ့ပြည်နေတဲ့ Aleppo မြို့အရှေ့ပိုင်းဒေသတွေကိုတနင်္လာနေ့မှာပိုးပြီးတိုးဝင်ရောက်လာပါတယ်။ဒါဟာတပုံးတွေထိမ့်ကျုပ်ထားတဲ့အပိုင်းကိုပြိုကွဲစေဖို့အတွက်ရည်ရွယ်တဲ့မဟာဗျူဟာဖြစ်ပုံရပါတယ်။အရှေ့ပိုင်းဒေသနဲ့ဒေသခံအများပြားအစိုးရထိမ့်ကျုပ်ထားတဲ့ Aleppo အနောက်ခြမ်းကိုလာရောက်ခိုးလုံမဲ့အနေအထားတွေ့နေရပါတယ်။တူရကီနိုင်ငံဒီယာဘက်ကီယံမြို့မှာတူရကီအာဏာပိုင်ရဲ့ဖမ်းဆီးတာကိုခန့်ခဲ့ရတဲ့ VOA ရဲ့ကတ်စတာနာတာဝန်ထမ်းဆောင်နေသူခါဂျီယန်ဖာကင်းဟာအခုပြန်ပြီးလွတ်မြောက်လာပြီဖြစ်ပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မစ္စတာအိုက်ဒင်ဥတ်ခုဖြစ်ပါတယ်။VOA ရဲ့တနင်္လာနေ့နေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလံမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာပါ VOA နားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာကတောတာချီများနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပ
This program has come to you from the Voice of America, Washington.